Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဒီဇင်ဘာလ5ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်တစ်ချိန်နဲ့တစ်ပြိုင်တည်းမှာပဲ VOA Facebook ကပါရုပ်သံနဲ့အတူတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါခင်ဗျာ
မင်္ဂလာမနက်ခင်းပါသောရရှင်များရှင်ကျမသင်္ကီထိုက်ပါကိုစောမိုးကျော်နဲ့အတူသတင်းတွေချိန်ညပါမယ်ယူကရိန်းရဲ့ဆက်တင်းမာမှုအရေးနဲ့ပတ်သက်ပြီးအမေရိကန်နဲ့ရုရှားသမ္မတနှစ်ဦးတို့ဆွေးနွေးဖို့ရှိနေပါတယ်ချင်းပြည်နယ်ကမ်ပက်လန်မြို့မှာတော့စစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးအဖွဲ့ CDF တို့စနေနေ့ကတိုက်ပွဲဖြစ်ပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ချရပါမယ်ရှင
်ဟုတ်ကဲ့ပါအဲ့ဒီလိုသတင်းတွေအပြီးမှာဆက်သွယ်မေးမြန်းချက်ကိုလည်းဇက်တိုက်တင်ဆက်ပေးမှာပါအဲ့ဒီနောက်နားဆင်ရမှာတခုကတော့
ကျွန်တော်ဒီရွယ်မှာကျွန်တော်တို့ကျောင်းတက်ခွင့်တွေစုံရှုံနေသူတို့ရဲ့ဒီပညာသင်ကြားခွင့်တွေနဲ့သူတို့ရဲ့ဘဝရှိရေးအတွက်သူတို့ဒီလောလောဆယ်သင်မှုကိုခွင့်လန်းနေသူတို့စုံရှုံကြတယ်ပေါ့
အပတ်စဉ်တင်ဆက်နေကြလူအခွင့်ရေးအခြေအနေတွေကိုစူးစီးတင်ဆက်ထားတဲ့ဒုအသံအစီအစဉ်မှာနားဆင်ကြရမှာပါအဲ့ဒီနောက်ဒုတိယပိုင်းမှာအပတ်စဉ်ကဏ္ဍတွေအနေနဲ့ဒီမိုကရေစီလူအခွင့်ရေးနဲ့ခေတ်ပြိုင်ကဘာတပတ်အတွင်းမြန်မာနဲ့နိုင်ငံတကာသတင်းစတဲ့အစီအစဉ်တွေကိုလည်းထုတ်လွှင့်ပေးပါပေးဖို့ရှိပါတယ်။ကဲအခုတော့မတ်တိုင်ကြီးထိုင်းနဲ့ကိုစောမိုးကျော်တို့ကဒီကနေ့နောက်ဆုံးရထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတင်ဆက်ပေးကြပါခင်ဗျာ
။ရုရှားနဲ့ယူကရိန်းနယ်စပ်တစ်လျှောက်တင်းမာလာတဲ့အရေးနဲ့ပတ်သက်ပြီးအမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့အင်ကာနေမှာဆွေးနွေးကြဖို့ရှိပါတယ်။ယူကရိန်းနဲ့နယ်စပ်မှာရုရှားဘက်ကတပ်ဖွဲ့တွေဖြည့်တင်းနေမှုကိုကျူးကျော်တိုက်ခိုက်လာနိုင်ခြင်းရှိတဲ့လက္ခဏာအဖြစ်အနောက်နိုင်ငံတွေကရှုမြင်တာဖြစ်ပါတယ်။ဆွေးနွေးပွဲနဲ့ပတ်သက်လို့ရုရှားအစိုးရပြောခွင့်ရဒမီထရီပက်စကော့က Interfax သတင်းအေဂျင်စီကိုစနေနေ့မှာအတည်ပြုပါတယ်။အင်ကာနေညနေပိုင်းမှာဆွေးနွေးပွဲလုပ်မှာဖြစ်ကြောင်းလည်းသူကပြောပါတယ်။အမေရိကန်သမ္မတအင်ပီရိုဘက်ကတော့ဒီကြေညာချက်နဲ့ပတ်သက်ပြီးတစုံတရာမှတ်ချက်ပြီးပြောဆိုတာမရှိသေးပါဘူး။အမေရိကန်သမ္မတဘိုက်ဒန်နဲ့ရုရှားသမ္မတပူတင်တို့အနေနဲ့ရုရှားစစ်တပ်အင်အားဖြည့်တင်းနေတဲ့ကိစ္စအပြင်ပြီးခဲ့တဲ့ဇွန်လအတွင်းဂျီနီဗာမှာထိပ်သီးတွေ့ဆုံပွဲမှာရခဲ့တဲ့သဘောတူညီချက်တွေအကောင့်ထဲဖော်ရေးနဲ့နှစ်နိုင်ငံဆက်ဆံရေးကိုပါဆွေးနွေးဖို့ရှိကြောင်းလဲရုရှားအစိုးရဘက်ကပြောပါတယ်။ရုရှားဘက်ကသတင်းပတ်နဲ့ချီပြီးစစ်အင်အားနဲ့စစ်လက်နဲ့ဖြည့်ဆည်းနေတဲ့ယူကရိန်းနယ်စပ်မှာရုရှားအနေနဲ့အခြေအနေပိုတင်းမာလာအောင်လုပ်ဖို့လုံးဝခက်ခဲသွားစေမယ့်အစီအစဉ်တွေလုပ်နေတယ်လို့လည်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောက်ချန်နေမှာသတင်းထောက်တွေကိုပြောပါတယ်ရှင
်။အတန်တဲ့၅ဆမြန်နဲ့ hypersonic လက်နက်စမ်းသပ်မှုအပါအဝင်မကြသေးခင်ကတရုတ်ရဲ့စစ်ဖက်ဆိုင်ရာအစင်းမြင့်နည်းပညာတွေဟာစိုးရိမ်စရာအဖြစ်လက်ခံပေမဲ့အမေရိကန်ကိုချိန်ချောက်ဖို့နဲ့ကြောက်ရွံ့အောင်လုပ်ဖို့ရည်ရွယ်တဲ့ဆိုရင်တော့အောင်မြင်မှာမဟုတ်ဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကပြောဆိုလိုက်ပါတယ်။အမေရိကန်ဟာပြိုင်ဆိုင်မှုကိုကြောက်ရွံ့တတ်တဲ့နိုင်ငံမဟုတ်ပါဘူးလို့စနေနေ့နှောင်းပိုင်းကယ်လီဖိုးနီးယားပြည်နယ် Simi Valley မှာအစိုးရအဖွဲ့တာဝန်ရှိသူတွေကာကွယ်ရေးကုန်ပစ္စည်းပစ္စည်းထုတ်လုပ်တဲ့ကုမ္ပဏီတွေနဲ့တွေ့ဆုံရများပြောကြားမဲ့ကာကွယ်ရေးဝန်ကြီး Austin ရဲ့မိန့်ခွန်းထဲမှာဖော်ပြထားပါတယ်။ကျွန်တော်တို့ဟာစိုးရင်စရာကောင်းလောက်တဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပါတယ်။ဒါပေမဲ့ဒီစိန်ခေါ်မှုတွေကိုကျွန်တော်တို့ဟာကြောက်ရွံ့မှုမရှိဘဲယုံကြည်မှုရှိရှိနဲ့ခိုင်ခိုင်မာမာရင်ဆိုင်သွားမှာပါလို့သူရဲ့ဂျူတင်ပြင်ဆင်ထားတဲ့မိန့်ခွန်းထဲမှာပြောဆိုထားပါတယ်။အမေရိကန်ဘူးတွဲစီဦးစီးချုပ်များဥက္ကဋ္ဌဘူးချုပ်ကြီးမာ့ခ်မဲလီကတော့ဇူလိုင်လတည်းတုန်းကတရုတ်ရဲ့ hypersonic လက်နက်စမ်းသပ်မှုဟာဆယ်စုနှစ်ပေါင်းများစွာကြာရှည်စေခဲ့တဲ့အာကာသပြိုင်ဆိုင်မှုကိုစတင်စေခဲ့တဲ့1950ပြည့်နှစ်လွန်ကရုရှားရဲ့ဂျူရုလွတ်တင်ခဲ့တဲ့အစီအစဉ်နဲ့ခိုင်နိုင်ပြောဆိုထားပါတယ်တရုတ်ရဲ့စွမ်းရည်နဲ့ပတ်သက်လို့အမေရိကန်ပင်တဂွန်စစ်ဌာနချုပ်ရဲ့ပြီးခဲ့တဲ့လတည်းကထုတ်ပြန်ခဲ့တဲ့အစီရင်ခံစာထဲမှာတော့တရုတ်နိုင်ငံကသူ့အကျိုးစီးပွားအတွက်အမေရိကန်ပြင်တခြားနိုင်ငံတွေနဲ့ထိတ်တန့်ရင်ဆိုင်မဲ့အလားအလာတွေပုံများလာနေပြီး2030ပြည့်နှစ်လောက်ဆိုရင်နျူကလ িয়ার ထိပ်ဖူးအလုံး1000လောက်အထိပိုင်ဆိုင်နိုင်တယ်လို့လည်းခန့်မှန်းပြောဆိုထားပါတယ်
ကမ္ဘာမှာကျုံ့တွေ့နေရတဲ့အခက်အခဲဆုံးပြဿနာတွေအတွက်အလွယ်ဖြည့်ရှင်းချက်တွေနဲ့မချင်မချင်ဖြစ်နေတဲ့ပြည်သူတွေကိုဆွဲဆောင်နေကြတဲ့အများကြီးနိုင်ငံရေးသမားတွေကြောင့်ဥရောပနဲ့ကမ္ဘာတလွားဒီမိုကရေစီအပေါ်ချင်းချောက်မှုဖြစ်စေတယ်လို့ကက်သလစ်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်ကစနေနေ့မှာသတိပေးပြောဆိုထားပါတယ
် Queen Atta la Democrazia la culla millenni dopo
ဒီကနေ့အခြေအနေတွေကိုအလေးမထားလို့မရနိုင်ပါဘူး။ဒါဟာဥရောပတစ်ခုထဲမှာတင်မဟုတ်တော့ပါဘူး။ဒီမိုကရေစီကနေဆုပ်ယုပ်လာနေတာကိုမျက်မြင်တွေ့နေရပါပြီလို့သမ္မတနန်းတော်မှာပြောတဲ့မိန့်ခွန်းအတွင်းပိုယဟန်မင်းကြီးကထည့်သွင်းမိန့်ကြားခဲ့တာဖြစ်ပါတယ်။ဒီမိုကရေစီစတင်ထွန်းကားရမည်အဖြစ်အမြတ်ကရှုမြင်ချတဲ့ဂရိနိုင်ငံအေသင်မြို့တော်ကိုတွားရောက်တဲ့ခီးစဉ်အတွင်းပိုယဟန်မင်းကြီးကအခုလိုမိန့်ကြားတာဖြစ်ပါတယ်။ရွှေပြောင်းဝင်ရောက်သူတွေနဲ့ဒုက္ခသည်တွေအရေးအလေးထားဆောင်ရွက်လာစေရေးတိုက်တွန်းဖို့ရည်ရွယ်တဲ့မြေရဲပင်လယ်ဒေသခီးစဉ်အတွင်းအေသင်မြို့တော်ကိုဝင်ရောက်တာဖြစ်ပါတယ်။နိုင်ငံတွေနဲ့ကမ္ဘာခေါင်းဆောင်တွေကိုနာမည်တက်ပြီးမပြောပေမဲ့လို့လဲမဖြစ်နိုင်တဲ့ဂရိတွေအများအပြားပေးပြီးအပေါ်ယံလောက်ရတွေနဲ့လူကြိုက်များရဲ့အလွန်အမင်းကြိုးပမ်းနေကြတဲ့နိုင်ငံရေးသမားတွေကိုလူထုအနေနဲ့သတိထားကြဖို့ပိုယဟန်မင်းကြီးကသတိပေးမိန့်ကြားခဲ့ပါတယ
်။အီရန်နိုင်ငံအလယ်ပိုင်းနျူကလ িয়ার ဆက်ရုံရှိရာနတန်တ်မြို့မှာအီရန်လေကြောင်းကာကွယ်ရေးတပ်ဖွဲ့တွေကမစ်ဆိုင်းဒုံးပစ်ခတ်ဆန်တက်ခဲ့တဲ့အကြောင်းနိုင်ငံပိုင်ရုံမြင့်တန်ကြားကနေကြေညာခဲ့ပါတယ်။နဒတ်စ်မြို့အနီးစီးရဲလေးကျင်းမှုရဲ့တစိတ်တစ်ပိုင်းအဖြစ်အခုလိုပစ်ခတ်ခဲ့တာဖြစ်ပြီးဘေးအန္တရာယ်မရှိစေဘဲလုံးဝလုံခြုံစိတ်ချရတဲ့ပတ်ဝန်းကျင်မှာပစ်ခတ်ခဲ့တာဖြစ်တဲ့အတွက်စိုးရိမ်ပူပန်စရာမရှိကြောင်းစစ်တပ်ပြောရေးဆိုခွင့်ရှိသူရှဟီဒါနီတာကီခါနီကအီရန်အစိုးရရုံမြင့်တန်ကြားကိုပြောကြားခဲ့ပါတယ်။ကျေလောင်တဲ့ပောက်ကွဲသံကြားခဲ့ရကြောင်းဒေတာကန်တွေကပြောဆိုကြသလိုပဲအီရန်သတင်းမီဒီယာတွေကလည်းနဒတ်မြို့ကောင်းကင်မှာပောက်ကွဲသံကြားခဲ့ရတဲ့အကြောင်းသတင်းတွေကိုဖော်ပြပြီးတဲ့နောက်ပိုင်းမှာအခုလိုအီရန်အစိုးရကရုံမြင့်တန်ကြားကနေသတင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်ခင်ဗျာ
VOA
Hello
VOA American တာမနေ့ဖက်မြန်မာဘာသာအစည်းအဝေးကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလိုင်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာဘာသာအစည်းအဝေးရဲ့တင်းကွေနေ့မနေ့ခင်မြန်မာနဲ့ဒေတာရင်းသတင်းတွေကိုဆက်လက်တင်ပြနေပါတယ်ချင်းပြည်နယ်ကံပက်လက်မြို့စာတင်ချောင်းမှာစနေနေ့ကစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးအဖွဲ့ CDF တို့ကြားတိုက်ပွဲဖြစ်ပါတယ်။ဒီဇင်ဘာ4ရက်နေ့မနက်ပိုင်းပြစ်ခတ်တိုက်ခိုက်မှုမှာစစ်ကောင်စီဘက်က2ဦးသေဆုံးပြီးဒီဇင်ဘာလ3ရက်နေ့ပြစ်ခတ်တိုက်ခိုက်မှုမှာတော့စစ်ကောင်စီဘက်က2ဦးကြာဆုံး2ဦးဒဏ်ရာရတယ်လို့ CDF ကံပက်လက်ကသတင်းထုတ်ပါတယ်။ထိခိုက်သေဆုံးမှုသတင်းနေနဲ့ပတ်သက်လို့ VOA အနေနဲ့တော့တိကျအတိမပြုတ်နိုင်သေးပါဘူး။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ထိခိုက်ဒဏ်ရာရမှုမရှိဘူးလို့ညင်းဆိုထားပါတယ
်။စစ်ကောင်ကတော့ရှီကောင်ရှိနိုင်တာပေါ့။ရှီကောင်ရှိနိုင်တယ်ဆိုတော့ဝေးရနေချောင်းပစ်တာတို့ဘာလို့ရှိနိုင်တာပေါ့။ဒဏ်ရာရတာပါညာတော့မနေ့ရလည်းမရှိဒီနေ့မနေ့လည်းမရှိပါဘူ
း။ကံပက်လက်မြို့အထက်တန်းချောင်းမှာစခန်းချထားတဲ့စစ်ကောင်စီတပ်ကို CDF အဖွဲ့ကပြစ်ခတ်တာဖြစ်ပြီးတိုက်ပွဲအတွင်းမြို့နယ်တရားရုံးလည်းမီးလောင်သွားတယ်လို့မြို့ခံတွေကပြောပါတယ်။စနေနေ့ညနေပိုင်း3နာရီလောက်ထိလက်နယ်ကြီးလက်နက်ငယ်နဲ့စစ်ကောင်စီဘက်ကပစ်ခတ်နေတာကြောင့်ဒေသခံတွေလည်းတင်းရှောင်နေကြရတယ်လို့မြို့ကန်တဦးက VOA ကိုပြောပါတယ်။အထက်တန်းချောင်းမှာတက်ချထားတဲ့စစ်ကောင်စီတပ်ဖွဲ့တွေကိုတောက်ကြံနေမွန်းလွဲပိုင်းမှာလည်းချင်းကာကွယ်ရေးအဖွဲ့ CDF ကတိုက်ခိုက်ခဲ့တယ်လို့လည်းမြို့ကန်တွေက VOA ကိုပြောပါတယ်ရှင်။
ပြင်သစ်နိုင်ငံမှာတန်းနဲ့ထီတဲ့သူတွေကိုအားဖြည့်ကာကွယ်ဆေးတွေထိုးနေပြီးထိုးပင်းနေတဲ့ဂျားတွေကပဲကိုဗစ်ရောဂါပိုးကူးစက်မှုနှုန်းနဲ့မြင့်တက်နေပြီးစနေနေ့တရက်ထဲမှာတင်24နာရီအတွင်းကူးစက်ခံရသူ5000ကျော်ရှိတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောဆိုပါတယ်။နေ့စဉ်ကူးစက်မှုမှတ်တမ်းတွေထဲမှာအမြင့်ဆုံးအဖြစ် 51,624 ယောက်ရှိတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောဆိုပါတယ်။ပြီးခဲ့တဲ့ဧပြီလအလယ်တုန်းကတော့နေ့စဉ်ကူးစက်သူဥယျာဉ်ဟာ 13,800 ကျော်အထိမြင့်တက်ခဲ့တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ရက်သက်တပ်တုန်းကတော့တရက်ပြန်မြကူးစက်မှုဟာ4,100 ကျော်ရှိခဲ့ပြီးအဲ့ဒီမတိုင်ခင်တပတ်ကတော့ 28,000 ပဲရှိခဲ့ပါတယ်။စနေနေ့ကအတည်ပြုလူနာတွေထဲမှာစိုးရင်ရတဲ့အခြေအနေရှိသူ119ဦးအပါအဝင်ဆေးရုံတင်ထားရသူ694ဦးရှိပါတယ်။ကျန်းမာရေးဝန်ကြီး Oliver Varen ကတော့ lockdown တွာလာမှုကန့်သတ်တာတွေပြထားလိုက်ပြီးတိုင်းပြည်ရဲ့အရွယ်ရောက်ပြီးသူ68တန်းစလုံးအားဖြင့်ကာဝယ်ဆေးနောက်တစ်လုံးထုတ်ဖို့စည်ရင်ပေးသွင်းဖို့တိုက်တွန်းထားပါတယ်
။တောင်ကိုရီးယားနိုင်ငံမှာနေ့စဉ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့သေဆုံးမှုနှုန်းစံချိန်တင်များလာနေပြီးကိုရိုနာဗိုင်းရပ်စ်မျိုးကွဲ Omicron ကူးစက်ခံရသူ3ဦးထပ်တွေ့ကြောင်းအတည်ပြုထားတာနဲ့အတူပဲအနာဘိုင်းတို့ဘက်ကလည်းနေဆက်တွေကိုထိန်းချုပ်နိုင်ရင်းနဲ့လူတွေကြားအကွာအဝေးတစ်ခုချပြီးနေထိုင်ရေးစီကံတင်ကြပ်ဖို့အရေးတကြီးဆောင်ရွက်နေကြပါတယ်။ ကူးစက်မှုအသစ် 9,352 ဦးရှိကြောင်းကိုရီးယားကူးစက်ရောဂါထိန်းချုပ်ကာကွယ်ရေးဌာနကစနေနေ့မှာထုတ်ပြန်ခဲ့ပြီးဒီအရေအတွက်ဟာဆိုရင်ဒီသတင်းပတ်အတွင်းမှာကူးစက်မှုအသစ် 9,000 ကျော်ကိုတတိယကျင်းရောက်ရှိတာဖြစ်ပါတယ်24နာရီအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံလူနာ80သေဆုံးခဲ့ရပြီးတဲ့နောက်သေဆုံးမှုစုစုပေါင်းက3,809ဦးထိရောက်ရှိခဲ့သလိုလူနာ952ဦးကတော့စိုးရိမ်ရတဲ့အခြေအနေမှာရှိနေတာဟာဆိုရင်လည်းမကြုံစဘူးအများဆုံးအရေအတွက်ဖြစ်ပါတယ်ရှင
်။အင်ဒိုနီးရှားနိုင်ငံဂျာဘာကျွန်းပေါ်မှာရှိတဲ့အမြင့်ဆုံးမိတောင်ကြီးမောင့်ဆီမီရူဟာမိုးတိတ်ထန်စွာရွာသွန်းခဲ့ပြီးတဲ့နောက်စနေနေ့ကရုတ်တရက်ပောက်ကွဲခဲ့တဲ့အတွက်ပြာပူတွေဓာတ်ငွေတွေနဲ့ချောရည်ပူတွေလွင့်စင်ထွက်ရကအနည်းဆုံးလူတဦးသေဆုံးပြီးဒဏ်ရာရသူ42ဦးကိုဆေးရုံတင်ထားရပါတယ်။အရှိချာဘာပြည်နယ်မစ်ချေဘာချာဘာပြည်နယ်ထဲမှာရှိတဲ့မီးတောင်ပောက်ခွဲမှုကြောင့်အနီးအနားကရွာတွေပြာနဲ့ဖုံးအုပ်သွားပါတယ်။မိုးကြိုးမုန်တိုင်းနဲ့နေစဉ်ရက်ဆက်မိုးရွာသွန်းမှုကြောင့်ရေတိုက်စားရကနေပေ12,000အထိမြင့်တဲ့ဆီမီရူမီးတောင်ရဲ့ထိပ်ဝပြိုကျရာကနေပောက်ကွဲမှုဖြစ်ခဲ့တာလို့ဘူမိဗေဒတိုင်းတားရေးဌာနအကြီးအကဲကပြောဆိုပါတယ်။ဓာတ်ငွေတွေနဲ့ချောရည်တွေဟာရွာအနီးဓာတ်တွေကမြစ်တစင်းကိုစနေနေ့ကနှစ်ကြိမ်စီးဝင်ခဲ့ကြောင်းဒေသခံတွေကပြောပါတယ်။မိတောင်ပောက်ကွဲမှုကြောင့်တရားနှစင်းနဲ့နေအိမ်တွေထိခိုက်ပျက်စီးခဲ့ပြီးရာနဲ့ခြေသူတွေဘေးလွတ်ရာကိုရွှေ့ပြောင်းထားရပါတယ်။
ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိင်ကြီးထိုင်းနဲ့ကိုဇော်မိုးကျော်တို့ကပြောပြကြတာပါအခုဆက်လက်ပြီးဆက်သွယ်မေးမြန်းချက်တပုတ်ကိုထုတ်လွှင့်ပေးပါမယ် Omicron COVID ပိုးသစ်ကူးစက်မှုတွေကမ္ဘာနိုင်ငံအတော်များများကိုပြန့်လန့်လာနေချိန်မှာပဲကာယောဂါတန်ကပြန်လဲလန်ထူကာစမြန်မာနိုင်ငံမှာလည်းကာကွယ်နိုင်ဖို့ပြင်ဆင်စောင့်ကြည့်နေတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်တောင်အာဖရိကမှာစတင်တွေ့ရှိခဲ့တဲ့ Omicron ပိုးသစ်ဟာအခုအခါနိုင်ငံပေါင်း38နိုင်ငံမှာကူးစက်မှုတွေတွေ့ရှိထားကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောဆိုထားပါတယ်မြန်မာနိုင်ငံအနေနဲ့ဘာတွေပြင်ဆင်ထားသင့်ပါသလဲအများပြည်သူတွေကြားဘယ်လိုကွာကာကွယ်သင့်ပါသလဲဒီအကြောင်းကျန်းမာရေးဝန်ကြီးဌာနပြောခွင့်ရတဲ့ကူးစက်ရောဂါဆိုင်ရာကျွမ်းကျင်သူဒေါက်တာတန်းနိုင်စိုးကိုကိုဝင်းမင်းကမေးမြန်းရာမှာသူကအခုလိုစရှင်းပြပါတယ်
အဲ့တော့ကျွန်တော်တို့အနေနဲ့ဒီပြင်ဆင်ထားတဲ့အပိုင်းတွေနော်ဝီဒါရာလုံနေတဲ့အပိုင်းတွေအများကြီးရှိပါတယ်။အဲ့တော့ဒီဟာတွေလုံနေတဲ့အကြောင်းမလို့ပေါ့နော်။ခုနပြောတဲ့စိုးရိမ်မှုတွေမရှိကြပါနဲ့နော်။စိုးရိမ်မှုတွေရှိလာတယ်ပေါ့နော်။တတိထားမှုတွေရှိလာတယ်ဆိုရင်လည်းနောက်ပဲတတိပိုထားပြီးတဲ့အခါကျပေါ့နော်။အဓိကတော့ဒီယောဂကာကွယ်ရေးနည်းလမ်းတွေဖြစ်တဲ့ကာကွယ်ဆေးအထက်ကျရရှိလာတဲ့ကာကွယ်ဆေးကိုအချိန်ပြည့်မပြတ်မကွက်ထိုးနှံဖို့နဲ့ဒီ COVID-19 နဲ့ပတ်သက်တဲ့အခြေခံပေါ့နော်။ယောဂကာကွယ်ရေးစည်းမျဉ်းတွေကိုလူတိုင်းလူတိုင်းကမပြတ်မကွက်သိကြနိုင်မှာဖြစ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့စိုးရင်ရတယ်ဆိုတဲ့အနေထားမှာဘယ်လောက်ထိစိုးရင်ရတယ်လို့သုံးသပ်ထားလဲဆရာ
တော်တော့အဓိကတော့ဒီ virus ကတဘာဝပေါ့နော်လူပြောင်းတဲ့ဟာသူကတော်တော်လေးများတာပေါ့နော်နောက်တစ်ခုကညာသောအဖြစ်ဒီ virus တွေတော်များမျိုးကွဲဖြစ်လာပြီဆိုရင်ပြီးတော့မှဒီ variant ကို concern ပေါ့နော်ဒီကပ်ပြပွားနေတဲ့အုပ်စုတွေဆက်ဝင်တာပေါ့ဥပမာဆိုရင် delta ကကျွန်တော်အိန္ဒိယမှာစတင်ရတဲ့အချိန်က2020အောက်တိုဘာလောက်ပေါ့နော်အဲ့ဒီကနေပြီးတော့ဆက်ပြီးတော့ဒီ2021ခုနှစ်မေလ17ရက်နေ့ပေါ့နော်စတွေ့ရတယ်ဆိုခုနက6လောက်ကြာပြီပေါ့အဲ့ကြောင့်မှခုနပြောတဲ့ဒီစိုးရင်ပွဲဖြစ်ပွားနေတဲ့ဥစုတွေဝင်လာဆိုတော့ဒီ Omicron ကတော့ဒီနိုဝင်ဘာလ9ရက်နေ့လောက်ကစံပယ်မှာတွေ့တယ်24ရက်နေ့မှာတောင်အာဖရိကနေပြီးတော့သတင်းပေးပို့တယ်26ရက်နေ့မှာပဲကမ္ဘာ့ကျန်းမာရေးအဖွဲ့ကအရေးပေါ်အစည်းအဝေးလုပ်ပြီးတဲ့အခါကျတော့တန်းပြီးတော့ဗီရန်ကိုစမ်းနေတော့ထည့်တယ်ပေါ့နော်ထည့်တာလည်းသူ့မှာလည်းအကြောင်းရှိတယ်ပေါ့သူ့မှာလည်းဒီမျိုးပြောင်းတဲ့ဟာတွေကအများများတယ်ပြောင်းလဲတဲ့အမျိုးအစားပေါ့ဒီမျိုးပြောင်းလဲတဲ့အမျိုးအစားဖြစ်လာရင်ဘာတွေဆက်ဖြစ်နိုင်မလဲဆိုတော့ဒါတော့ပညာရှင်တွေကြားမှာဆွေးနွေးရပါတော့ချိုးကြတော့လည်းဒါကူးစက်မှုနှုန်းတွေပုံမြန်နိုင်တယ်ချိုးကာဝယ်သေးတွေရဲ့ထိရောက်မှုရှောင်လဲနိုင်တယ်ယောဂဖြစ်ပြီးသားလူတွေကလည်းပြန်ဖြစ်နိုင်တဲ့နှုန်းတွေတိုးလာနိုင်တယ်ပေါ့နော်အဲပြီးတဲ့ခါကျရင်ဒီယောဂဘုဝင်ရောက်ကူးစက်နိုင်တဲ့နှုံးတွေများလာနိုင်တယ်ပေါ့နော်ယောဂပြင်းပြင်းထန်ထန်ဖြစ်ပွားတဲ့အကြောင်းတွေပတ်သက်လို့ကတော့စားစားခြင်းတော့မသိနိုင်ဘူးဒါပေမဲ့တကယ်ကို community transmission လို့ခေါ်တာပေါ့နော်လူတွေအများကြီးအုပ်စုလိုက်ဖြစ်လာတဲ့အချိန်မှာဆိုရင်တော့ပြင်းထန်ထန်ဖြစ်ပွားတဲ့နှုံးတွေဆေးရုံတရားနှုံးဒါရောဆက်ပြီးတည်ပါပေါ့နော်ဘာပဲဖြစ်ဖြစ် DIA နဲ့ပတ်သက်ပြီးတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးပါမယ်ပေါ့နော်နိုင်ငံတကာကမ္ဘာ့ထိပ်တန်းပေါ့ကျန်းမာရေးအဖွဲ့အစည်းတွေသုတေသနပညာရှင်တွေတကယ်တက်ကူတွေပေါ့နေရာတွေအားလုံးကတော့ဆောင်ကျက်ကြည့်ရှုပြီးတော့မျက်ချင်ပြတ်ရှိရပေါ့နော
်ဟုတ်ကဲ့ဆရာကြီးကျွန်တော်တို့အိန္ဒိယနဲ့ဆက်အိန္ဒိယနဲ့နောက်ကျွန်တော်ဒီအာဆီယံဒေသတွင်းပေါ့နော်စင်ကာပူတို့မလေးရှားတို့ကိုပါဒီမျိုးကွဲတကရောက်နေပြီဆိုတာတွေ့ရှိထားတဲ့အနေအထားမှာမြန်မာနိုင်ငံအတွက်ကောဆရာကြီးဒီစောင့်ကြည့်မှုနေထား
ဒီကတော့နိုင်ငံတကာဝင်ပေါက်တွေနဲ့လေဆက်ဒေသတွေပေါ့နော်ဒါကြီးကတော့ တော်အရေးကြီးရပေါ့အဲ့ဒီနေရာတွေမှာပေါ့ဒီလူဝင်လူသက်ကိစ္စတွေစစ်ဆေးတဲ့ကိစ္စတွေပေါ့နော်ဒီလိုအပ်ရင်ကျွန်တော်တို့ RT-PCR နဲ့ပါစစ်ဆေးပြီးတဲ့အခါကျတော့ဖြတ်ပြီးတော့ပေါ့နော်လူအပ်ရင်လည်း genome sequencing ပေါ့ဒါဒီမျိုးရိုးဗီဇတွေကိုလေ့လာဆောင်ကြည့်ရတဲ့ကိစ္စတွေတကယ်လို့ RT-PCR နဲ့စစ်ပြီးတော့ negative ဖြစ်တော့မှာပေါ့နော်ဒါလုံလောက်တဲ့ quarantine period တစ်ခုပြီးတော့မှပြည်တွင်းဝင်ခွင့်ပြုတဲ့ကိစ္စဒီအာဖရိကပေါ့နော်ဘော့ဆာနာနဲ့တောင်အာဖရိကပေါ့နော်အဲဒီကမြန်မာနိုင်ငံတို့ဝင်ရောက်လာမယ်ပြီးသွားရယ်လုံးရဲ14ရက်အတွင်းပေါ့နော်တနိုင်ငံပဲပြီးသွားကြဆိုရင်ရှိသူတွေပေါ့အတော်လာကန်တာသားရှိချင်း14ရက်ထားမယ် request ဆက်စီမှု၃ချိန်ပေါ့နော် RT-PCR နဲ့ဆောင်ရ
ဟုတ်ကဲ့ဆရာအဲ့တော့ genome sequence ကိုဆရာတို့ဘယ်လောက်လောက်လုပ်ထားပေးပြီလဲဆရာ
ဟုတ်ဒါတော့ကျွန်တော်တို့လုပ်နေတယ်လို့ပဲပြောပြရပြီနော်ကျွန်တော်အတိအကျတော့ကိန်းကနန်းတော့ကျွန်တော်တက်ဆိုင်ရာဌာနအမေးကြီးမှာပြီးမှာဖြစ်တော့
ခမန်းကြေလောက်က
ခမန်းကြေတယ်ကျွန်တော်မခမန်းတက်ဘူးခင်ဗျာဟုတ်လုပ်တာတော့ continuous လုပ်နေတာပါအရင်ကတော့လျှောက်ပေါ့နေသက် data sample တွေယူတယ်နိုင်ငံခြားပြည်နယ်ဆရာယူတယ်ပြီးရခါကျတော့ပြည်တွင်းမှာလည်းများများဖြစ်ပွားတယ်မှာပေါ့နော် cluster လူသဘောမျိုးပေါ့အများကြီးကူးစက်တဲ့နေရာတွေကယူတယ်ပြီးရခါကျတော့ဒီတင်းပြင်းထန်ထန်ဖြစ်ပွားပြီးတော့အဲ့ဒီဒိန်ထဲမှာပဲမိသားစုထဲမှာပဲတိုက်ဆုံးမှုများတဲ့ခါတွေပေါ့နော်ယူပြီးတော့ကျွန်တော်တို့တော့လျှောက်စမ်းတက်တယ်ပေါ့နော် genomic surveillance ဝင်လုပ်တယ်ပြီးရခါကျရင်လည်းကျွန်တော်တို့ထုတ်ပြန်ပေးခဲ့ပေါ့နော်ကျွန်တော်နောက်ပိုင်းဆိုကျွန်တော်တို့ထုတ်ပြန်ခဲ့တာအပေါ်တော့ data တွေယူရဲပေါ့နော်အဲ့တော့ data ကတော့သူရဲ့ချင်းကြောင်းပေါ်ရတယ်အခုထိရှိနေတော့မယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာသန်းနိုင်ဆုခင်ဗျာ
Omicron COVID ကယောဂါဗီဇာပြောင်းဗိုင်းရပ်စ်ပိုးသစ်ကာကွယ်ရေးနဲ့ပတ်သက်ပြီးတော့ကိုဝင်းမင်းကနေပြီးကျန်းမာရေးဝန်ကြီးဌာနပြောခွင့်ရနဲ့ကူးစက်ယောဂါဆိုင်ရာကျွမ်းကျင်သူဒေါက်တာသန်းနိုင်ဆုကိုမေးမြန်းတင်ဆက်ထားတာပါအခုတစ်ဆက်တည်းဗိုင်းရပ်စ်ပိုးတွေဟာဘယ်လိုဗီဇာပြောင်းတယ်လဲဆိုတာတင်ဆက်ထားတာကိုလည်းနားဆင်ကြည့်ရှုကြပါခင်ဗျာ
ဗီဇာပြောင်းကိုရိုနာပိုးကဘာကြောင့်သတိထားရမှာပါလဲကိုရိုနာပိုးကူးစက်မှုကအဲ့ဒီပိုးလူပိုခန္ဓာရဲ့ကလပ်စီးကိုလာတွယ်ကတ်တာကနေစပါတယ်ပရိုတင်းလက်တံလေးတွေကကလပ်စီးမှာရှိတဲ့ဂျိတ်လေးတွေကိုလာချိတ်ပါတယ်အံဝင်ခွင့်ကြတော့မဖြစ်ပါဘူးဒါပေမဲ့ကလပ်စီးကပိုးကိုသူ့ထဲကိုပေးဝင်လိုက်ပါတယ်ဒီမှာပိုးကပွားများအောင်ဆောက်လုပ်ပါတယ်အဲ့လိုပွားတဲ့အခါတချို့ပိုးတွေကပုံတို့မထွက်ဖက်နဲ့နည်းနည်းလွဲသွားတာဗီဇပြောင်းသွားတာဖြစ်ပါတယ်။တချို့မှာရမှုကပရိုတင်းလက်တံတွေမှာဖြစ်တတ်ပါတယ်။တချို့ကသွားချိတ်တဲ့အခါပိုးတော်လွဲချော်သွားစေပါတယ်။တချို့ကျပိုးပြော်အဝင်ခွင့်ကျဖြစ်စေပါတယ်။ဒီတော့ပိုးကူးစက်မှုပုံမြန်စေတာပါ။ဒါကြောင့်ဗြိတိန်တောင်အာဖရိကနဲ့ဘရာဇီးလ်တို့မှာဗီဇပြောင်းဖို့ကကလပ်စီးတွေနဲ့မြန်မြန်ဝင်လို့ရပြီးတော့ကူးစက်မှုပုံမြန်စေပါတယ်။ဗိုင်းရပ်စ်ပိုးတခြားအပိုင်းတွေမှာလည်းလွဲချော်ပြောင်းလဲမှုတွေရှိပါတယ်။ဒါပေမဲ့ကာဝယ်ဆေးကပရိုတင်းလက်တံတွေကိုပြင့်မှတ်ထားဖော်ဆက်ထားတာမလို့အဲ့ဒီမှာပြောင်းလဲမှုကအစိုးရင်ရတာပါ။ပရိုတင်းလက်တံလေးတွေမှာကပ်ပြီးတော့သူတို့ကလပ်စီးထဲမဝင်အောင်တားတဲ့ပရိပစ္စည်းကိုခိုခံစွမ်းစနစ်ကထုတ်ဖိဖို့ကာဝယ်ဆေးကလုပ်တာပါ။တကယ်လို့ပရိုတင်းလက်တံလေးတွေအသွင်ပြောင်းသွားရင်ပရိပစ္စည်းတွေမစွမ်းတော့တာဖြစ်နိုင်ပါတယ်။ဒါပေမဲ့ကိုခန့်စွမ်းအားစနစ်ကပရိုတင်းလက်တံရဲ့နေရာစုံကိုတိုက်ဖို့ပရိပစ္စည်းကိုထုတ်ပေးတာပါ။ဒါကြောင့်ပုံစံပြောင်းသွားပေမဲ့ဒီပြင်နေရာတွေကိုတိုက်ဖို့တော့ပရိပစ္စည်းတွေကစွမ်းနိုင်ပါသေးတယ
်။ VOA American တန်ရဲ့အတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်အတန်လွင့်ပေးနေတာပါ။လိုင်းတိုမီတာ3249တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးသားပေးနိုင်ပါတယ်။အဲအခုဆက်လက်ပြီးမြန်မာပြည်တွင်းကလူခွင့်ရေးအခြေအနေတွေကိုစူးစီးတင်ဆက်ထားတဲ့ဒို့အတန်အစီအစဉ်ကိုနားဆင်ကြည့်ရှုနိုင်ပါတယ်။ကျောင်းနေအရွယ်လူငယ်တွေအကြားမှာခက်စားနေတဲ့ online ကကစားရတဲ့လောင်းကစားဂိမ်းတွေအကြောင်းကိုတင်ပြထားပါတယ်။Frontier မြန်မာအဖွဲ့သားတွေကတင်ဆက်ထားတာနားဆင်ကြည့်ရှုကြပါခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ဘတ်ဆန် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Foundation Hero တဲ့ကတင်ဆက်တာဖြစ်ပါတယ်ကျောင်းတွေကြာမြင့်စွာပိတ်ထားတဲ့အချိန်မှာနိုင်ငံတော်ကကလေးငယ်တွေနဲ့လူငယ်တွေဟာအွန်လိုင်းလောင်းကစားဂိမ်းကိုဆွဲနေကြပါတယ်။ဒီဆောင်မကိုဒို့အတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ဒဝဲဝက်ကဆက်လက်တင်ဆက်ပေးသွားမှာပါ
။စာသင်ခန်းထဲရောက်နေရမယ့်အသက်14နှစ်အရွယ်မောင်ငယ်တယောက် အခုတော့ဖုံးတလုံးနဲ့အချိန်ပြည့်အလုံရှုံနေပါတယ်။မြေမြို့မှာနေထိုင်တဲ့ကိုရန်ကျောင်းသားမောင်ငယ်ဟာအင်တာနက်အသုံးပြုပြီးငွေကြေးအလောင်းအစားလုပ်လို့ရတဲ့အွန်လိုင်းဂိမ်းကိုဆွဲဆွဲလန်းလန်းဖြစ်နေတာပါ။ခေစီကျောင်းအရာအွန်လိုင်းပေါ်ကငါးပစ်ဂိမ်း၊တစ်တီးဂိမ်း၊ slot ဂိမ်းရှမ်းကိုမီအပါအဝင်ငွေကြေးနဲ့လောင်းအစာလုပ်လို့ရတဲ့ဂိမ်းမျိုးမျိုးကလူငယ်လူရွယ်တွေကိုပြစ်မှတ်ထားဆွဲဆောင်နေပါတယ်။မောင်ငယ်က
လိုင်းပေါ်မှာဗီဒီယိုတစ်ဖိုက်ကြည့်ရတယ်။အဲကြောင်ညာဝဲခါကြတ
ယ်။လိုင်းပေါ်မှာဗီဒီယိုတစ်ဖိုက်ကြည့်လိုက်တာနဲ့ကြောင်ညာဝဲခါကြရင်အဲ့ဒါငါပိတ်ကိဆော့ဖို့ကြောင်ညာထိုးနေတာကိုတငယ်ချင်းတွေထဲမှာဆိုရင်အာလုံးနီးပါးဆော့နေကြတယ်။ကျွန်တော်တငယ်ချင်းရဲ့အတီးထဲမှာဆိုရင်ဆော့နေတဲ့သူတွေရှိသေးတယ်။
မောင်ငယ်လူပဲကြောင်းဖွင့်ချိန်ကအတန်းဖော်တငယ်ချင်း6ဦးလဲလောင်းကစားဂိမ်းကိုခုံမင်စွာဆော့နေကြတယ်လို့ဆိုပါတယ်။အသက်10နှစ်ရှိငါးတန်းကျောင်းသားမောင်သူရဆိုကတော့
ကိုလာစီရပြန်နေကြတော့
ကိုရီဆော့နေတာကြည့်ပြီးဆော့တက်သွားတာတက်သွားတော့ပေးဆော့တာအခုထိဒီဖုန်းနဲ့ဆော့နေတော့မယ်
ကိုဘေးကပ်ပြီးကြောင်းစာတင်ကျောင်းတွေပိတ်ထားချိန်ငွေကြေးတက်နိုင်တဲ့မိဘတွေကအွန်လိုင်းစာသင်ကျောင်းတွေကိုပိုင်ဆရာဆရာမတွေနဲ့မိမိတို့သားသမီးကိုပညာသင်ပေးတာတွေရှိပေမဲ့အခြေခံလူတန်းစားလက်လုံလက်စားမိသားစုကမွေးဖွားလာတဲ့ကလေးတွေအတွက်ကပညာရေးအတွက်ထူးထူးခြားခြားလှုပ်ဆောင်နေရတာမရှိပါဘူး။တချို့လူငယ်တွေကထိုင်းနိုင်ငံရဲ့လောင်းကစားတစ်မျိုးဖြစ်တဲ့နှလုံးထီသုံးလုံးထီဖက်ကိုစိတ်ဝင်စားကြပြီးတချို့ကတော့ဤပညာအသုံးပြုကစားရတဲ့လောင်းကစားဂိမ်းတွေစီရောက်သွားကြပါတယ်။နိုဝင်ဘာလတရက်နေ့မှာတော့တနိုင်ငံလုံးမှာရှိတဲ့ကျောင်းတွေပြန်ဖွင့်ခဲ့ပါတယ်။ဒါပေမဲ့စစ်ကောင်စီလက်အောက်ကပညာရေးစနစ်ကိုမယုံကြည်တဲ့ကလေးတွေကကြားမသွားကြပါဘူး။ရလတ်အနေနဲ့ကတော့မောင်ငယ်အပါအဝင်သူတငယ်ချင်းတွေကအွန်လိုင်းဂိမ်းတွေပေါ်မှာအချိန်ကုန်နေကြတော့မှမြန်မာနိုင်ငံလူငယ်ရေးရာကော်မတီတွဲဖက်တွင်ရင်မူဟာကိုဟိန်းထက်က
ကိုဗစ်နဲ့အတူခုစဉ်ကျွန်တော်တို့ဆီအနာဂိမ်းမှုဖြစ်တယ်ပေါ့ဆိုတော့ဒီကိုဗစ်နဲ့အတူကျွန်တော်တို့ဒီကျောင်းသားလူငယ်တွေအထူးသဖြင့်ဒီ7ရက်ရွယ်ဆို15 16တက္ကသိုလ်စတဲ့ကစား16 18ရွယ်တွေပေါ့လေအများစုပေါ့ဆိုတော့ဒီရွယ်တွေမှာကျွန်တော်တို့ကျောင်းတက်ခွေတွေစုံရှုံနေအထူးသဖြင့်သူတို့ရဲ့ဒီပညာသင်ကြားခွေတွေနဲ့သူတို့ရဲ့ဘဝရှိရေးအတွက်အဲသူတို့ဒီလောလောဆယ်သင်ယူမှုကိုခွင့်လန်းနေသူတို့စုံရှုံကြတယ်ပေါ့
မြိတ်မြို့မှာအရင်ကမရှိခဲ့တဲ့အွန်လိုင်းလောင်းကစားဂိမ်းကုစလေဆိုင်တွေဟာဖေဖော်ဝါရီလဆရာနာတင်ပြီးတဲ့နောက်အစီအစီပေါ်ပေါက်လာပါတယ်။အွန်လိုင်းဂိမ်းဆော့ဖို့အတွက်ဂိမ်းကိုယ်စားလှယ်တွေကမြို့ထဲလမ်းတွေရောရက်ကွက်လမ်းတွေပါမကြမ်းဆိုင်ပုတ်တင်ပြီးပေါ်ပေါ်တင်တင်လုပ်ကင်နေကြတာပါ။အွန်လိုင်းကနေလောင်းကစားလုပ်ရမှာအွန်လိုင်းငွေပေးချေမှုတွေကတဆင့်ငွေသွင်းငွေထုတ်လုပ်ကြသလိုဂိမ်းကိုယ်စားလှယ်တွေစီကနေကိုယ်တိုင်ငွေသွင်းငွေထုတ်လုပ်ပြီးအလောင်းအစားလုပ်ကြတာဖြစ်ပါတယ်။ဂိမ်းတွေကိုဆော့တဲ့အခါမှာဂိမ်းကိုယ်စားလှယ်စီမှာအ ਨੇ စုံငွေ1000ကျပ်ထည့်ကစားရတာဖြစ်ပြီးဂိမ်းထဲမှာတော့အ ਨੇ စုံငွေကျပ်50ရှိုံနဲ့ဆော်လို့ရပါတယ်။အခုတော့အွန်လိုင်းသုံးပြီးလောင်းကစားလုပ်လို့ရတဲ့ဂိမ်းတွေကျယ်ပြန့်လာကြောင်းကျောင်းနေအရွယ်လူငယ်လူရွယ်တွေတာမကဝင်းစာရေးအတွက်အသက်မူဝမ်းကြောင်းလုပ်နေတဲ့လူငယ်တွေလည်းအွန်လိုင်းဂိမ်းနော်ထဲမှာနှိမ့်ညွတ်နေကြပါတယ်။ဒီထဲမှာကောင်းရရောင်းအလုပ်လုပ်နေတဲ့ကိုမိုးဝေထွန်းတယောက်လည်းပါဝင်ဖြစ်ပါတယ်။
တယောက်တယောက်ဟာဟိုတယောက်စီကနေစပြီးတော့တယောက်စီကနေစဟာဟိုဟာပြောရင်ကစားပြောက်သွားတာပေါ့ဟိုပြောမလို့သူများကစားနေတာကြည့်ပြီးတော့ကွာကိုလည်းကစားချင်စိတ်ပေါက်သွားတာပေါ့သူနိုင်နေတာကြည့်တော့ကိုလည်းနည်းနည်းဆက်ကြည့်ဦးမယ်ဆိုတော့ပုံပြန်ပုံနဲ့လောက်လိုက်တာပါ
အွန်လိုင်းပေါ်ကအလောင်းစားလုတ်တဲ့ငွေပမာဏကလည်းကြက်တောင်းကနန်းကနေ300ချီအထိအနိုင်ရှုံရှိပါတယ်အွန်လိုင်းလောင်းကစားနီးခေတ်စားလာတာနဲ့ပတ်သက်ပြီးရေလုံငန်းရှင်တူဖြစ်သူဦးစိုးဦးက
အပေးကလာခင်းနေဆိုတော့တပည့်ဟာတန်ရရတော့ဂိတ်ကိုစစမြဲမြဲတော့ဆောင်းကြပါဘောအခုတို့တသမိလာမှာအခုတဂိတ်ကိုဆောင်းနေကြတ
ယ်တပည့်တဲ့ကန်လာလည်းဖြစ်နေတော့ဂိတ်ကိုစစမြဲမြဲဆောင်းနေကြတာပေါ့တို့တသမိတွေတောင်ဒီဂိတ်ကိုဆောင်းနေကြတယ်လူကြီးတွေမသိပေမဲ့သူတို့ကတော့ဒီဂိတ်ကိုအဓိကအာယုရှိနေတယ်ကျောင်းဆောင်တွေတောင်မှပြောရမယ်ဆိုရင်အာယုဆိုင်မှုအနေနာပေါ့ဒီနေထားနဲ့ဆိုရင်အခုကျောင်းတက်တောင်မှဒီဂိတ်ကိုမဆောင်းလို့ပဲဆက်လို့နေမယ်ဆိုရင်ပြန်ရေးကိုနှောက်ရှက်ဖြစ်နေတယ
်ဒီလောင်းကစားနေကမြို့ပြလူလူလူတန်းစားတွေအပြင်ကြေးလက်နေသူတွေကိုပါဆွဲဆောင်နေပါတယ်မြိတ်ခရိုင်ထဲမှာရှိတဲ့တပုတ်ကြေးရွာအုပ်စုပရေတောင်ကြေးရွာကအသက်23နှစ်ရှိတဲ့ကိုရန်အေးလဲအွန်လိုင်းလောင်းကစားဂိမ်းဆွဲဆွဲလန်းလန်းကစားခဲ့သူတယောက်ပါသူ့အပါအဝင်ပရေတောင်ရွာကလူငယ်တွေဟာ online ဂိမ်းကြောင့်ငွေကြေးဆုံးရှုံးတာတွေရှိနေတယ်လို့အလို့အကိုင်းတွေပါပြတ်နေရတယ်လို့ဆိုပါတယ်။ကိုရန်အေးက
ဟောစာဒီနိုင်ကိုတော့ပုတ်ပါတော့ပုတ်တာတည်းလေ။တော့ပုတ်တာမောပြတ်ထွားပြကြောလို့တော့အဲ့နက္ခလာဆိုကျဲ
။အခုဂိမ်းတွေကမနိုင်တော့ဘူး။ရှုံးတာများတယ်။သိုးလေးသောင်းနိုင်လဲပြန်ရှုံးတာပဲ။ကလေးခွဲအထိနိုင်ဘူးတယ်ပြန်ရှုံးတာပဲကျွမ်းမဆိုလူငယ်တော်တော်များများဆောင်းနေကြတာသိမ့်ချီပြီးဆုံးနေကြတာတချို့ဆိုဖိုးပောင်ပြီးဆော့နေကြတုံးပဲ
ဒီလိုမျိုးမြို့နေလူဒန်းစာရောကျေးလက်နေလူဒန်းစာတွေပါအွန်လိုင်းလောင်းကစားဂိမ်းကစားလာအောင် Facebook လိုလူမှုကွန်ရက်တွေကတဆင့်ဆွဲဆောင်နေတာဖြစ်တယ်လို့မြန်မာနိုင်ငံလူငယ်ရေးရာကော်မတီတွဲဖက်တွင်ရင်မှုဟာကိုဟိန်ထက်ကဆိုပါတယ်
ဒီနံပါတ်1အနေနဲ့ကတော့ဒီလူငယ်တွေကြားထဲမှာခဏခင်မှာဆိုရင်ကျွန်တော်တို့ဒီ social media ပေါ့လေသူတိ Facebook လိုဟာမျိုးပေါ့ဆိုတော့ Facebook ရဲ့လွှမ်းမိုးမှုတွေကလူငယ်တွေမှာအင်တာမတ်တယောက်မှုရှိတယ်ပေါ့အဲ့တော့နံပါတ်1ကျွန်တော်တို့လုပ်နိုင်တဲ့ဟာတွေရှိမယ်အထူးသဖြင့်ကျွန်တော်တို့ဒီ social influencer တွေဖြစ်တဲ့ဥပမာထားလိုက်ပြောကျွန်တော်တို့ live page တွေဖြစ်တဲ့ဟာသားတွေရိုက်နေတဲ့သူတွေရှိတယ်အဲ့လိုမျိုးတွေပေါ့ဆိုတော့အဲ့လိုမျိုးဒီ social influencer တွေရဲ့ဒီသူတို့ရဲ့ဒီ Facebook like pic တွေကနေတစ်စိခုနပြောတဲ့ဒီ onlineလောင်းကစားဂိမ်းတွေကသူတို့ဘဝတွေကိုနေချင်းညချင်းပြောင်းလဲစေတယ်နေချင်းညချင်းချမ်းသာလာစေဆိုရက်ဒီသူရဲ့ဒီအကျိုးစီးပွားအတွက်ပဲရည်ရွယ်တဲ့ဒီဟိုဟာပေါ့လေဒီကြီးညာမျိုးတွေကိုကျွန်တော်တို့နံပါတ်1အရင်ဟိုတိုက်ဖြတ်ဖို့လိုအပ်တယ်လို့ယူဆတယ
်အရင်အစိုးရလက်ထက်ကပြဋ္ဌာန်းခဲ့တဲ့2019ခုနှစ်လောင်းကစားဥပဒေအရဆိုရင် online လောင်းကစားဂိမ်းတွေဟာတရားမဝင်ပါဘူးဒါပေမဲ့ထိရောက်စွာဟန်တားနိုင်ခြင်းမရှိတာကြောင့်online လောင်းကစားဂိမ်းတွေဟာပြည်သူတွေကြားတဲ့တစိမ့်စိမ့်ထိုးဖောက်ဝင်ရောက်လာတာဖြစ်ပါတယ်။လူမှုကွန်ရက်ပေါ်မှာဂိမ်းကစားဖို့ဆွဲဆောင်တာတွေများပြားလွန်းတဲ့အတွက်ဂိမ်းကြင်ညာနေသူတွေအနေနဲ့ကောင်းတာတွေကမရေးပဲဂိမ်းကြောက်ဖြစ်နိုင်တဲ့ဆိုးကျိုးတွေကိုပါထည့်သွင်းကြင်ညာတင့်တယ်လို့အကြံပြုမှုတွေလည်းရှိနေပါတယ်။တရုတ်နိုင်ငံမှာတော့အခုလို online ဂိမ်းတွေကိုအသက်18နှစ်အောက်ကလေးတွေကတောက်ကြနေစနေတနင်္ဂနွေနေ့တွေမှာတနာရီစီတာကစားခိုင်းပြီးကျောင်းခွင့်ရက်ဒီမှာကစားဖို့တားမြစ်ထားပါတယ်မြန်မာနိုင်ငံလူငယ်ရေးရာကော်မတီတွဲဖက်တွင်ရမှုဟောင်းကုဟိန်ထက်ကတော့ဒီလိုအမြင့်တွယ်လာနေတဲ့ online လောင်းကစားဂိမ်းကစားသူတွေယော့နေလာအောင်အသိပညာပေးတာတွေလုပ်တင်တယ်လို့ဆိုပါတယ
်ဒီဘက်ကဟိုဒီဟိုနိုင်ငံရေးရာဟိုခဏချင်းမှာတော့အားလုံးအသိတဲ့အတိုင်းပဲအဥဆောင်မှုဆိုတဲ့ဟာမျိုးကြတော့ဟိုအခက်ခဲတွေစိတ်ခေါ်မှုတွေရှိတယ်အဲ့တော့ဒီ social influencer တွေပဲခုနလိုမျိုးပေါ့လေဒီဟို online လောင်းကစားတွေကြီးညာမကြီးညာတဲ့ဟာမျိုးတွေပေါ့လေဒီလိုမျိုးဟိုဟာတွေကပဲပြန်ပြီးတော့ဒါမျိုးတွေကိုကျွန်တော်တို့မတင်ဖို့မလုပ်ဖို့အထူးသဖြင့်ဒီ misinfo တွေကိုလူငယ်တွေစီကိုမဖြတ်ဖို့ဆိုတဲ့ဟာမျိုးတွေကိုကျွန်တော်တို့ဒါထိထိရောက်ရောက်ဟိုဒီ champion online campaign ပုံစံမျိုးတွေကျွန်တော်တို့လုံးနိုင်တော့ဒီတက်ရောက်မှုကတော့အင်တာမှကျွန်တော်တို့ရှိသွားလိမ့်မယ်လို့ယူဆတယ်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒို့အတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒို့အတန်တန်လှန့်အစီအစဉ်ကိုဒို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နဲ့6:00နာရီကနေ8:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီ season ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Foundation Hero Day ကတင်ဆက်တာဖြစ်ပါတယ်။ဒို့အတန် season ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။အခုနားဆင်ရတာကတော့ဒို့အတန် season ဖြစ်ပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ VOA မြန်မာ VOA American တန်ကနေပြီးတော့စနေမနက်ခင်း season တနင်္ဂနွေမနက်ခင်း season တွေကိုတိုက်ရိုက်ထုတ်လင်းပေးနေပါတယ်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးစကားဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါ။လူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Youtel Chat 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတ ကျွန်ုပ်ဖန်ယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။ VOA အမေရိကန်နာကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုအစည်းအဝေးဒုတိယပိုင်းမှာအပတ်စဉ်ကဏ္ဍတွေနဲ့တပတ်အတွင်းမြန်မာနဲ့နိုင်ငံတကာသတင်းစူးစီးတင်ပြချက်တွေကိုနားဆင်ကြရမှာပါအခုပထမဆုံးအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဒီမိုကရေစီလူအခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးကိုထုတ်လွှင့်ပေးပါမယ်နိုင်ငံတော်လေးဝက်ချက်ဥပဒေကိုနိုင်ငံတကာကလက်နက်ကိုင်အဖွဲ့အစည်းတွေနဲ့အစိုးရတွေကအသုံးပြုလေးရှိပါတယ်မြန်မာစစ်ကောင်စီကလည်းဒီဥပဒေကိုအသုံးပြုပြီးဩစတြေးလျနိုင်ငံမကွာရီတက္ကသိုလ်ကပါမောက်ကရှောင်းတန်းနာကိုတရားစွဲဆိုထားပါတယ်ဥပဒေရဲ့သဘောတဘာဝကဘာဖြစ်ပါသလဲအမျိုးသားညီညွတ်ရေးအစိုးရတရားရေးဝင်ကြီးဦးသိန်းဦးကိုမေးမြန်းဆွေးနွေးပြီးဦးတင်ပေါင်းတန်းတင်ဆက်ထားတာနားဆင်ကြည့်ရှုကြပါခင်ဗျာ
နိုင်ငံတော်ကျွေးအစိုးရတွေကဘောက်ပါနဆက်သူဝတ်တမကတ်ထားရတဲ့ဥပဒေပါအိန္ဒိယမှာလည်းအခုထိအသုံးပြုနေကြပါတယ်မြန်မာနိုင်ငံမှာလည်းအခုထိအသုံးပြုနေသေးပါပဲဩစတြေးလျနိုင်ငံမက်ကွာရီယူနီဗာစီတီရဲ့စီးပွားရေးပါမောက္ခဖြစ်ပြီးတော့နိုင်ငံတော်အတိုင်းအမြင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့စီးပွားရေးမူဝါဒဆိုင်ရာအကြံပေးဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့တဲ့ပါမောက္ခမစ္စတာရှွန်တာနယ်ဆွဲဆိုရတဲ့အမှုမှာလည်းဒီဥပဒေကိုအသုံးပြုထားတာကျွန်တော်တို့တွေ့ရပါတယ်။နိုင်ငံတော်တော်များများမှလည်းနိုင်ငံတော်ရှုပ်ဝဲအုပ်တွေရှိကြပါတယ်။ဥပမာတစ်ခုပြောရလို့ရှိရင်ကျွန်တော်တို့အမေရိကန်နိုင်ငံမှာ World Trade Center နဲ့ဒီပန်ဂွန်ကိုလေရင်နဲ့တိုက်ခိုက်တိုက်ခိုက်ပြီးတဲ့နောက်ပိုင်းမှာမွတ်စလင်အတိုက်ဝင်းကိုကျွန်တော် FBI ကစုံစမ်းထောက်လန်းတာတွေလုပ်ခဲ့ပါတယ်။အဲဒီလိုဆောင်ရွက်တာဟာစုံစမ်းထောက်လန်းတဲ့အဆင့်ကိုကျော်လွန်ပြီးတော့မွတ်စလင်ကိုဒုတိယနိုင်ငံသားအနေနဲ့ဆက်ဆံပြုမှုတာဖြစ်တယ်ဆိုပြီးတော့ဒါကယ်လီဖိုးနီးယားပြည်နယ်ကမွတ်စလင်တော်ကနေမှကျွန်တော်တို့ FBI ကိုတရားစွဲတဲ့အမှုတွေဖြစ်ခဲ့ပါတယ်။အဲ့ဒီအမှုတွေမှာတော့ FBI ကနေမှဟာကျွန်တော်တို့ကနိုင်ငံတော်ရှုပ်ဝဲအုပ်တွေရအချက်လက်တွေကိုပြောဆိုနိုင်မှုဆိုပြီးညှင်းဆို့ခဲ့ကြတာရှိပါတယ်။အခုနောက်ဆုံးလွန်ခဲ့တဲ့နှစ်ပတ်လောက်မှာတရားထုတ်တော်ကိုဒီအမှုကရောက်ရှိသွားခဲ့ပါပြီ။ဆိုလိုချင်တာကတော့စစ်တပ်နဲ့ထောင်လိုင်းရဲ့အဖွဲ့တွေကဒီဥပဒေကိုသုံးတက်ကြတဲ့သဘောကိုပြောချင်တာပါ။ဆိုတော့ဒီဥပဒေနဲ့ပတ်သက်ပြီးအမျိုးသားညီညွတ်ရေးအစိုးရဝန်ကြီးဦးသိန်းဦးကိုကျွန်တော်အခုလိုစပြီးတော့အမေကြည့်ပါတယ်။ဒါဥဒင်းခင်ဗျာဒီဥပဒေကိုကျွန်တော်ဖတ်ကြည့်တဲ့အခါမှာနော်ဒီရန်သူအတွက်နော်နိုင်ငံတော်ကိုထိခိုက်လို့တဲ့ရည်ရွယ်ချက်နော်လူကြုံရေးဆိုင်ရာအချက်လက်ရှုဝဲထောင်လန်းတည်ရင်အစရှိတဲ့အသုံးလုံးတွေကိုအသုံးလုံးသွားတာကိုကျွန်တော်တွေ့ရပါတယ်။ရန်သူဆိုတာနိုင်ငံတော်ရဲ့ရန်သူလို့ဆိုလိုတာလို့ကျွန်တော်ဒီလိုပဲနားလည်ပါတယ်ရှာ။ဒါပေမဲ့ကျွန်တော်တို့ writer သတင်းတောက်နှစ်ယောက်ကိုဆွဲတဲ့အခါမှာလည်းဒီဥပဒေကိုအသုံးပြုခဲ့တယ်။အဲ့ဒီအတိတ်ပဲရဆိုလို့ရှိရင်လည်း writer သတင်းတောက်ကနိုင်ငံတော်ရဲ့ရန်သူလိုဖြစ်နေပဲပေါ့နော်။အခုကျွန်တော်တို့ဒီမကွာရီတက်လိုကနေမှဒါပမောက္ခကိုတရားဆွဲတဲ့ဆိုလို့ရှိရင်လည်းဒီလိုကရန်သူလိုသဘောမျိုးဖြစ်နေပါတယ်။ဒါတော့ဒါနဲ့ပတ်သက်ပြီးဒီဥပဒေနဲ့ရဲ့သဘောဆရာနားလည်ချက်ကိုပထမဦးဆုံးရှင်းပြပေးပါဆရာ
။အဓိကချက်ကတော့ကျွန်တော်တို့ဒီတနင်္ဂနွေတနင်္ဂနွေဆစ်ဖြစ်တဲ့အခါမှာသူ့နိုင်ငံကိုယ်နိုင်ငံထောက်လန်းရေးတွေဝင်လုပ်ကြပါတယ်အချက်လက်တွေလိုချင်ကြတယ်ဘာလို့စီးရေးချက်လက်ကအရေးကြီးတာ哦အဲ့ဒီစီးရေးချက်လက်တွေပြလို့ရှိရင်လျှို့ဝှက်ချက်တွေဆက်သွယ်ချက်တွေဒါတွေကိုရလို့ရှိရင်စီးရေးအရာဒါစီးရတာဖြစ်ပါတယ်ဒါကြောင့်မလို့ဒီလိုလုပ်တဲ့ဟာတွေကိုလုပ်လို့မရအောင်အဓိကကတော့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေကိုထုတ်ကြရတာဖြစ်ပါတယ်ဒါကဒီလျှို့ဝှက်ချက်ရဲ့အဓိကအချက်ကအဲ့ဒါ
အရင်ဆိုရလက်ထက်သုံးပါပေါ့ဆိုလို့ရှိရင်လည်းကျွန်တော်တို့စာနယ်ဇင်းတွေမှာအစိုးရအစအုပ်တွေကိုကြိုက်တာဟိုကဒါတပ်ပုံတွေပါလေဖော်ပြမှန်မရခဲ့ပါဘူးကျွန်တော်တို့ဒါကနိုင်ငံတော်ရှုပ်ရဲ့အုပ်တွေနဲ့ညှိတယ်ဆိုပြီးဒီဥပဒေကိုအသုံးပြုတာတွေကအဲ့ဒီလောက်ထိကျွန်တော်တို့ဖြစ်လာတာကိုတွေ့ရပါတယ်အဲ့တော့နိုင်ငံတနိုင်ငံရဲ့ဥပဒေရေးဆွဲထားပုံကတနိုင်ငံနဲ့တနိုင်ငံမတူကြဘူးဆိုတော့ကျွန်တော်နားလည်ပါတယ်အခြားနိုင်ငံကအထူးသဖြင့်ဒါအိန္ဒိယရဲ့ဥပဒေကိုယူအခြေခံပြီးယူထားတာဆိုတော့အိန္ဒိယပေါ့နော်ဆိုတော့သူတို့စစ်တပ်နဲ့အာဏာပိုင်တွေကြားမှာဒီဥပဒေကိုနားလည်တဲ့သဘောပေါက်ပုံမြန်မာစစ်တပ်နဲ့မြန်မာအာဏာပိုင်တွေနဲ့ဘာများရှာခွာပါလဲဆရာ
ဒီမိုကရေစီစနစ်ကိုကျင့်သုံးတဲ့နိုင်ငံတွေနဲ့အာဏာရှင်စနစ်ကိုကျင့်သုံးတဲ့နိုင်ငံတွေရဲ့ကွာခြားမှုလို့ပဲကျွန်တော်ပြောချင်ပါတယ်။အာဏာရှင်စနစ်ဖြစ်တဲ့အတွက်ကြောင့်အာဏာရှင်ကသူ့ရဲ့ကျွန်တော်အာဏာတည်မြဲရေးအတွက်ကိုအဓိကကျွန်တော်တို့လုပ်တဲ့ဟာတွေပေါ့။သူအာဏာလွတ်သွားမဲ့ကိစ္စမျိုးတွေကိုအပြင်ကိုရောက်သွားမဲ့ဟာကိုသူကနိုင်ငံတော်နဲ့ကင်ပေါက်တာပေါ့ဗျာ။နိုင်ငံတော်ရဲ့အာဏာကိုသူတုံးနေရတယ်။ဟောအဲကြောင့်မို့လို့သူကြာရှုံးခြင်းသည်နိုင်ငံတော်ကြာရှုံးခြင်းဆိုတဲ့ကျွန်တော်တို့ကောက်ချက်ကိုစွဲပြီးတဲ့အခါကျတော့သူရဲ့လုပ်ရက်တွေကိုဒီဥပဒေနဲ့ကာကွယ်တာပေါ့ဒီမိုကရေစီနိုင်ငံတွေကတော့ရွေးကောက်ပွဲနဲ့သွားတာလေရွေးကောက်ပွဲနဲ့သွားတဲ့အတွက်ကြောင့်မို့လို့သူတို့နိုင်ငံရှုံးရင်းကလူလူရဲ့ကျွန်တော်ဒီရွေးကောက်ပွဲတရားမျှတတဲ့ရွေးကောက်ပွဲပေါ်မှာမဲပေးတာနဲ့ပဲဆုံးဖြတ်တာပေါ့ဒါကြောင့်မို့သူတို့ဒီအဲ့ဒီအတွက်ကိုသူတို့ကာကွယ်ရတဲ့အကြောင်းမရှိလူလူကိုစီရင်ရမယ့်အနေအထားပဲရှိတယ်ဒါကြောင့်မို့လို့အိန္ဒိယနိုင်ငံဟာဒီမိုကရေစီစနစ်ကိုကျွန်တော်အမြင့်တွယ်အောင်ကျင့်သုံးတဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်မို့လို့သူ့နိုင်ငံမှာလည်းပဲတကယ်ကိုကျွန်တော်တန်းကြီးရဲ့ပြောရချက်တွေကိုပဲသူကတကယ်လျှောရချက်လိုပဲသတ်မှတ်ပြီးတော့မြန်မာနိုင်ငံမှာတော့သူတို့အာဏာကိုထိခိုက်မဲ့ကိစ္စလောက်ရမှန်တယ်မရအောင်လျှောရချက်ဆိုတဲ့ဒီဟာနဲ့ကျွန်တော်တို့ကောက်ချက်ဆွဲပြီးတော့ပြစ်ပေးတာတွေဖြစ်တာပေါ့ဒီဥပဒေကမြန်မာနိုင်ငံသားတွေအတွက်အင်မတန်မှာပဲကြောက်ရွံ့ကောင်းတဲ့ကျွန်တော်ဥပဒေဖြစ်နေတယ်မတရားတဲ့ဥပဒေဖြစ်နေတယ်ဆိုတာတွေ့ရမှာဖြစ်ပါတယ
်ဟုတ်ပါတယ် internet မှာဒီဥပဒေကြောင့်ရေးကြတာတွေကိုကြည့်လိုက်တာနဲ့ထိတ်ဆုံးစာကြောင်းမှာပါလဲဆိုဆရာခွန်းနာကပြောသွားခဲ့တယ်ပေါ့နော်ကျွန်တော်တို့နိုင်ငံသားထောက်လန်းရေးတနည်းပြောလို့ရှိရင်အရစကားနဲ့ပြောရင်ဒါစပိုင်ကိုတားတဲ့ဥပဒေလို့ဒီလိုရေးထားတာကိုလည်းကျွန်တော်တို့သွားတွေ့ရပါတယ်ဒါခုနလည်းဆရာပြောခဲ့ပြီးပါပြီဒါပေမဲ့မြန်မာနိုင်ငံမှာကြတော့အဲ့ဒီဥပဒေကိုအထွေထွေအုပ်ချုပ်ရေးယုံတိုင်းလို့တို့မှာကျွန်တော်တို့သွားပြီးတော့ချိန်ထားတာဒီကိုသွားတွေ့ရနောက်ပြီးတချို့ယုံနေမှာလည်းဒါကိုချိန်ထားတာကိုသွားတွေ့ရအဲ့တော့ဥပဒေသမားတောင်းကနေပြောရင်အဲ့ဒီလိုချိတ်ထားတာဒီအဲ့ဒီလိုဥပဒေတွေကိုအသုံးပြုနေတာဒီကအဆက်ရက်လားဒါတွေကိုဘယ်လိုဥပဒေကြောင်းရအောင်ဘယ်လိုနည်းနဲ့တားမြစ်နိုင်တယ
်ဒီသူရဲ့အာဏာတည်မြဲရေးအတွက်ကိုကျွန်တော်ကြားခံပေးတဲ့အနေနဲ့တုံးတာဒီမိုကရေစီနိုင်ငံတွေကဥပဒေဆိုတာကဒီလူရဲ့ society ပို့တိုးတက်သွားဖို့အတွက်ဘယ်ဟာတွေကောင်းတယ်ဘယ်ဟာတွေဆိုးတယ်ဆိုပြီးတော့ပြညာချက်တွေနဲ့ပေါ့နော်ဒီ community ရဲ့ value တွေကိုထိန်းနိုင်ဖို့တည်းလုပ်တဲ့ဥပဒေဒါကြောင့်မို့လို့ဒီဥပဒေနှစ်ခုရဲ့အဓိကချက်ကကျွန်တော်တို့အင်တာမတ်ကွာခြားပါတယ်။တနည်းအားဖြင့်ပြောမယ်ဆိုရင်အင်္ဂလိပ်လိုပြောမယ်ဆိုရင် rule of law နဲ့ကျွန်တော်တို့ law and order နဲ့ကွာပါတယ်။ rule of law ဆိုတာကတကယ်ကိုကျွန်တော်တရားဥပဒေ just law လို့ခေါ်တဲ့တရားမျှတတဲ့ဥပဒေတွေလွှမ်းမိုးဖို့ဖြစ်ပါတယ်။ law and order ဆိုတာကတော့နိုင်ငံတော်ကထုတ်တဲ့ဥပဒေမှန်သမျှကိုနိုင်ငံတော်ဖို့ဆိုတဲ့တရားဥပဒေစုံမှုကြီးဖြစ်ပါတယ်။ဥပဒေရဲ့ဒီကွာခြားချက်နှစ်ခုကအဲ့ဒါဖြစ်ပါတယ်။အဲ့တော့တရားဥပဒေစုံမှုကြီးဆိုတာတရားသောဥပဒေများစုံမှုကြီးမှတရားဥပဒေစုံမှုကြီးဖြစ်တာပါ။ဒီ law and order ကတော့တရားဥပဒေစုံမှုရေးလို့မြန်မာနိုင်ငံမှာပြန်ထားပါတယ်2008ရဲ့ကျွန်တော်တို့ဒီဖွဲ့စည်းပုံခြေရာဥပဒေမှာလည်းပဲကျွန်တော်တို့အရင်တော့ကပြန်ထားထားရဲ့တော့တရားဥပဒေစုံမှုရေးလို့မြန်မာတို့ပြောတဲ့ဟာကိုအင်းလေးလို့ပြန်ထားတာ law and order ပဲပြောထားပါတယ်တော့တနည်းအားဖြင့်ပြောမယ်ဆိုရင်နိုင်ငံတော်ကထုတ်သမျှဥပဒေကိုလိုက်နာရမယ်ဒါဟာတရားဥပဒေစုံမှုရေးဆိုတဲ့အသေးပဲဖြစ်ပါတယ်ထွေအုပ်ဆိုတာပြည်ထရေးရလာတာဟုတ်ပြည်ထရေးရစစ်တပ်ကခံတာဖြစ်တာဟုတ်ဒါကြောင့်မို့လို့ဘလောက်ထိတောင်စိုးသွားလဲဆိုလို့ရှိရင်စစ်တပ်ရဲ့အသုံးစိတ်ကိုတောင်မှတော်တော်တယ်မှာတော့မေးခွင့်မရှိဘူး။ဟိုပြတ်ထန်းထားတာဒါကဘာဖြစ်လဲဆိုကြတော့တေချာပေါ့စစ်တပ်ကိုကာဝယ်ဖို့အတွက်ကိုဒီဥပဒေကိုနိုင်ငံတော်နဲ့စစ်တပ်ကိုတွဲယူတာတွဲပြီးတော့ကျွန်တော်ဆွဲယူပြီးတော့တုံးလိုက်တဲ့ဟာမျိုးဖြစ်တယ်။ငါဆရာမေးခွန်းကိုပြောမယ်ဆိုလို့ရှိရင်တော့ဆရာနာရှင်ပလမိုးရေးကိုအဓိကကြက်ကန်ပြီးတော့ပေးနိုင်ဖို့အတွက်ကျွန်တော်တို့ဒီထွေအိုးရုံးနေမှာဒီဟာတွေကိုချိန်ဆွဲထားပြီးတဲ့အခါကျတော့တွေ့တယ်မို့လားငါတို့ဒီအောက်ကနေလှုပ်လှုပ်တယ်ဆိုတာကိုဒူးဒူးကိုချိန်ရောက်တဲ့အသိပေးနေတယ်လို့ကျွန်တော်အဲ့လိုနားလဲပါ။ဟုတ်
ကဲ့ရပါဟုတ်ကဲ့ခင်ဗျာအိန္ဒိယနိုင်ငံကြီးသွားကြည့်လိုက်လို့ရှိရင်ဤသူလူတို့ရဲ့သတင်းရယူပိုင်ခွင့်ဥပဒေကိုပြဋ္ဌာန်းထားတာတွေ့ရတယ်။ဒါဤသူလူတို့ရဲ့သတင်းရယူပိုင်ခွင့်ဆိုတာကလည်းအခြေခံလူခွင့်ရေးနိုင်ငံသားတွေရဲ့အခြေခံခွင့်ရေးတစ်ခုဖြစ်တယ်။အိန္ဒိယတရားလွတ်တော်ဆုံးဖြတ်ချက်တချို့မှာဆိုလို့ရှိရင်သတင်းတွေမှာကျွန်တော်တို့တွေ့ရတာဆိုလို့ရှိရင်သတင်းရယူပိုင်ခွင့်ဥပဒေကနိုင်ငံတော်ရှုဝဲချက်ဥပဒေကိုလွှမ်းမိုးတယ်ဆိုတဲ့ဆုံးဖြတ်ချက်တွေတောင်ကျွန်တော်တို့သွားပြီးတွေ့တာဒါခစ်ကပြောင်းလဲလာခဲ့တာပေါ့နော်ဆိုတော့အထူးသဖြင့်ဒီသတင်းသမားတွေနဲ့ပတ်သက်တဲ့ပညာရှင်တွေနဲ့ပတ်သက်တဲ့ကိစ္စတွေမှာဒီချက်ကိုသွားပြီးတွေ့ရပါတယ်နော်အဲ့တော့ဒီဥပဒေဟာဒီမိုကရေစီနဲ့ပြည်သူလူထုရဲ့အခြေခံရပိုင်ခွင့်ဘယ်လိုပဲပုံစံကျင်နေတယ်လဲဘယ်လိုအနေနဲ့ပြုနေတယ်လဲ
ဒီဒီမိုကရေစီနိုင်ငံတွေမှာကျွန်တော်တို့အခုနောက်ပိုင်းမှာကျွန်တော်ဘာတွေလုပ်လာလဲဆို information act တွေကိုပြတ်ထန်းထားတာပြတ်ထန်းလိုက်ကြပါတယ်အဲ့ဒါကတော့ဘာလဲဆိုကြတော့ကျွန်တော်တို့ဒီသတင်းကိုလွတ်လွတ်လပ်လပ်ရယူပိုင်ခွင့်ပေါ့ အဲ့ဒီမှာမှတစ်ခါထပ်ပြီးတော့ကိုယ်နဲ့ပတ်သက်တဲ့ဟာဥမာကိုယ်ကိုဖမ်းဆီးသွားတယ်ဆိုလို့ရှိရင်ဒီဘာနဲ့ဖမ်းတယ်ဆိုတာကိုမေးပိုင်ခွင့်ရှိတယ်ဒါကအခြေခံချက်ပဲဒီတော့ကလို့ဖမ်းချင်နိုင်ဖမ်းလို့မရဘူးဘယ်ဥပဒေနဲ့ဖမ်းလို့ဘယ်ဥပဒေကိုချိုးဖောက်လို့ဖမ်းလဲဆိုတာပြောဖို့ပြောရတယ်ပြီးလို့ရှိရင်အဲ့ဒီဥပဒေကဘယ်လောက်ထိအကျိုးတရားမှုရှိတယ်ဘယ်လောက်ထိပြည်ထောင်ချနိုင်တယ်လဲဆိုတာလည်းပြောဖို့ပြောရတယ်ဘာလို့လဲဆိုတဲ့ခါကျတော့ခုနကငါတို့လှုပ်ချင်တာလှုပ်ပြီးတော့နိုင်ငံတော်ဆွဲဝေါ်ဟာတာကိုသုံးပြီးတော့လှုပ်ချင်တာလှုပ်လို့မရအောင်ဖြစ်ပါတယ်ဒါကြောင့်မို့လို့ကျွန်တော်တို့ဒီသတင်းလွတ်လပ်ခွင့်ပေါ့သတင်းနဲ့မီဒီယာလွတ်လပ်ခွင့်ဆိုတဲ့ဥပဒေဟာနိုင်ငံတိုင်းမှာပြတ်ထန်းလာကြတာဒီအိဒိပဲပါပဲ။ဘာလို့လဲဆိုတော့လူတူချင်းစီရဲ့အခွင့်အရေးတွေနော်လူအုပ်စုနော်အခွင့်အရေးတွေကိုအကာအကွယ်ပေးနိုင်ဖို့အတွက်ကအစိုးရကတက်ချင်တဲ့ပုံမှန်တက်ပြီးတော့အရေးယူလို့မရအောင်လို့လုပ်ထားတာဖြစ်ပါတယ်။ဒါမြန်မာနိုင်ငံမှာလည်းပဲကျွန်တော်ဒီဥပဒေကိုလုပ်ဖို့ပဲဖြစ်ပါတယ်။ဒါပေမဲ့လို့လည်းပဲဖွဲ့စည်းပုံခြေခံဥပဒေအရာကိုကစစ်တပ်ကအသာစီးယူထားပြီးတဲ့အခါကျတော့ဒီနိုင်ငံတော်လျှော့ဝှက်ချက်ဥပဒေနဲ့လည်းပဲစစ်တပ်ကိုအကာအကွယ်ပေးနေတာပေါ့။တော့ဒါကြောင့်မို့လို့ကျွန်တော်တို့ဒီလုပ်တဲ့ဒါပေမဲ့လည်းကျွန်တော်တို့ခီတိယရောက်နော်အတုံးမပြုတ်န
ဲ့ပါလီမန်ကိုပါလီမန်ကိုကျွန်တော်တို့မတင်နိုင်ခဲ့သေးဘူးပေါ့
ဟုတ်တယ်ဟုတ်တယ်အဲ့ဒီအတွက်ကိုဆွေးနွေးနေတုန်းပဲရှိသေးတယ
်ဘလို့သတင်းချက်လက်ကဒါလုံခြုံရေးဆိုင်ရာသတင်းချက်လက်ဖြစ်တယ်ဒါတိကျတဲ့ဖွင့်ဆိုချက်ပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံပြန်ကြည့်လိုက်လို့ရှိရင်အစိုးရဆက်ဆက်ဟာခင်းနဲ့အညီဒါမပြောင်းလဲခဲ့နိုင်ဘူးလို့ပြောလို့ရမယ်ထင်ပါတယ်နော်ဘယ်တဲ့ရင်ချက်လက်ကပြည်သူအသိပိုင်ခွင့်ရှိပြီးဘယ်တဲ့ရင်ချက်လိုက်ကဒါနိုင်ငံတော်ကကာလကန့်သတ်ချက်နဲ့နော်ထိမ့်သိမ်းထားလို့ရတယ်ဆိုတော့ဒါမူဝါဒပေါ့အဲ့ဒါလည်းခင်းတဲ့အဝင်တဲ့မူဝါဒပေါ်ရှိရလားလို့မေးခွန်းထုတ်ရှာရှိပါတယ်ဘလို့ပြုပြင်ပြောင်းလဲရေးတွေလုပ်ဖို့လိုမယ်လို့ဆရာထင်ပါတယ
်အဓိကတော့အခြေခံကနေပြောပြုပြင်ပြောင်းလဲရမယ်ကိစ္စဖြစ်တယ်လို့ကျွန်တော်တို့နားလဲပါတယ်ဒီကဲအဓိကကျွန်တော်တို့ဒီအမှတ်ခံထားတာကတော့ဖွဲ့စည်းပုံခြေခံဥပဒေပေါ့ဖွဲ့စည်းပုံခြေခံဥပဒေထဲမှာလည်းပဲသူ့ရဲ့ principle တွေကိုမူတွေကိုအမှတ်ခံရမယ်အဲ့ဒီမူတွေနဲ့အညီဥပဒေတွေကိုလောက်ရမယ်ပြီးရင်အဲ့ဒီဥပဒေကိုအကောင့်ထဲပေါ်ပေးမယ်ကျွန်တော်အဖွဲ့အစည်းကျွန်တော် democratic institution တွေလည်းပဲလောက်ရလိမ့်မယ်ဒီသုံးခုဟာသုံးချောင်းတောက်နဲ့ကျွန်တော်လောက်တဲ့ခါကျွန်တော်မှခိုင်မာနေမှာပေါ့မြန်မာနိုင်ငံမှာတော့ဒီ constitution နဲ့မှာလည်းဒီလိုကျွန်တော်တို့အမှတ်ခံထားတာမရှိဘူးဒီဆိုင်ရလူခွင့်ဥပဒေတွေကိုတောင်းမှကျွန်တော်လက်မှတ်မထိုးရသေးတဲ့အတွက်ကြောင့်မို့ဥပဒေရလည်းပဲကျွန်တော်လုံးလုံးမလုတ်ခဲ့ဘူးလုံးလည်းမရှိလည်းမရှိသေးဘူးအဲ့တော့ဒီမရှိတဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ဒီဥပဒေတွေကိုလူထုအတွက်အကာအကွယ်ပေးရမယ် democratic institution တွေပေါ့နော်ကျွန်တော်တို့ဒီ enforcement လုပ်နိုင်တဲ့ဟာတွေလည်းပဲကျွန်တော်ဌာနတွေရလည်းပဲမရှိသေးဘူးအခြေခံအားဖြင့်ကပြောင်းလဲရမယ့်ကိစ္စတွေဖြစ်ပါတယ်ဒီလိုအခြေခံတွေမရှိဘဲနဲ့ကျွန်တော်တို့ရဲ့လုံခြုံမှုဟာကျွန်တော်တို့လေထဲမှာပဲရှိလိမ့်မယ်
ကျွန်တော်တို့ရဲ့ democracy ခီးကြီးကလည်းတားရှည်လိုက်မယ်ပေါ့
ဟုတ်တယ်လက်စွပ်လက်ကင်ပြနိုင်နေတကယ်လက်တွေ့လုံနိုင်တဲ့ဟာမျိုးတွေရှိဖို့လိုအပ်ပါတယ်လို့ကျွန်တော်အဲ့လိုမြင်ပါဟ
ုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
ကျေးဇူးပါ
ကျေးဇူးပါဆွေးနွေးသွားခဲ့တာကတော့ကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရတရားရေးဝန်ကြီးဦးသိန်းဦးဖြစ်ပါတယ်ကျွန်တော်တပောင်တန်းပါ
အခုတကားတပတ်အတွင်းထိတ်တန်းရောက်မြန်မာသတင်းတွေကိုတင်ဆက်ပေးပါမယ်ကုလသမဂ္ဂမှာမြန်မာနိုင်ငံရဲ့အမြဲတမ်းကိုယ်စားလှယ်ကိစ္စမြန်မာနိုင်ငံမှာတပ်ဖြတ်မှုတွေဟာစစ်ကောင်စီကကြိုတင်ကြံစီထားတာလို့လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ကပြောဆိုလိုက်တာစတာတွေပါဝင်တဲ့တပတ်အတွင်းသတင်းအစီအစဉ်ကိုမအေးတန်တာကျော်နဲ့ကိုဝင်းခန့်မောင်တို့ကပူးတွဲတင်ဆက်ထားပါတယ်နားဆင်ကြပါခင်ဗျာ
ဖေဖော်ဝါရီလ၁ရက်နေ့ဆရာနာသိမ့်ပြီးနောက်ပိုင်းနိုင်ငံရေးအခြေတည်တွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအတွက်ကုလသမဂ္ဂကိုယ်စားလှယ်နေရာနဲ့အခုလာတဲ့တာလီဘန်တွေတကြောပြန်အာဏာရခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံအတွက်ကိုယ်စားလှယ်နေရာတွေကိုကုလသမဂ္ဂရဲ့စီစစ်လက်ခံရေးကော်မတီ Credentials Committee မှာဆွေးနွေးခဲ့ပြီးတော့လောလောဆယ်အဆုံးဖြတ်မပေးဘဲနဲ့ဆိုင်းငံ့ထားဖို့အတွက်ဒီဇင်ဘာလ၁ရက်နေ့ကအဆုံးဖြတ်လိုက်ပါတယ်မြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုကိုစန့်ကျင်သူအခုဖြုတ်ချခံအရသာအစိုးရလက်ထက်မှာခန့်အပ်ခဲ့တဲ့ကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်တာဝန်ကြီးဦးကျော်မိုးထွန်းကိုတော့မြန်မာဆက်အာဏာပိုင်တွေကနိုင်ငံတော်တည်ဆပောက်ဖြစ်နေဆွဆွဲထားပြီးတော့ယာရုကဖယ်ရှားကြောင်းကြေညာထားသလိုသူ့နေရာမှာဆက်အရာရှိတဦးနဲ့အစားထိုးဖို့လည်းကြိုးပမ်းနေတာဖြစ်ပါတယ်ဒါမင်းလည်းတာဝန်ကြီးဦးကျော်မိုးထွန်းဆက်ပြီးတော့တာဝန်ယူနိုင်အောင်လို့အဖွဲ့ဝင်၉ပါး Credentials Committee ကဆွေးနွေးမှုတွေမလုပ်ဖဲနဲ့ဆိုင်းငံ့ဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့တန်တမန်အတိုင်းဝန်ကိုကိုးကားပြီးတော့ Rider သတင်းမှာဖော်ပြထားပါတယ်။လက်ရှိတန်မတ်ကြီးတွေဆက်လက်တာဝန်ယူခွင့်ရှိမှလားဆိုတဲ့သတင်းတောက်တွေရဲ့မိကုံကိုတော့ကော်မတီဥက္ကဋ္ဌကုလသမဂ္ဂဆိုင်ရာဆွီဒင်တန်မတ်ကြီးအန်နာ ကယ်ရင် အန်နာ စထရောမ်ကဖြေကြားဖို့ညှင်းဆန်းခဲ့ပါတယ်။ဒ ဒီလိုမျိုးမြန်မာနိုင်ငံအတွက်ကိုစားပြုမဲ့သူနေရာဆုံးဖြတ်ဖို့အစီအစဉ်ကုလသမဂ္ဂရဲ့စီစဉ်လက်ခံရေးကော်မတီကဆိုင်းငံ့လိုက်တဲ့ပုံမှာမြန်မာစစ်ကောင်စီကတော့ဝေဖန်တာပါကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကမြန်မာနိုင်ငံမှာလက်တွေ့အခြေအနေကိုမထင်ဟတဲ့ဆုံးဖြတ်ချက်ဖြစ်တဲ့ဆိုပြီးတော့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက AFP သတင်းဌာနကိုပြောပါတယ်နိုင်ငံတကာနဲ့နိုင်ငံတွင်းဥပဒေတွေအရကိုစားပြုခွင့်ရဖို့တန်တမာရေးလုံရုံးလုံစင်တွေနဲ့အညီကုလသမဂ္ဂမှာဆက်ပြီးတော့တင်ပြသွားမယ်လို့လည်းဆိုပါတယ်
မြန်မာစစ်ကောင်စီပေါ်ဗက်ပေါင်းစုံကဖိအားပေးဖို့အတွက်ပိတ်ဆို့တံခတ်မှုအပါအဝင်နီလန်ပေါင်းစုံကိုအသုံးချသွားမှာဖြစ်ကြောင်းအရှေ့အာရှနဲ့ Pacific ဆိုင်ရာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီး Daniel Christenbrink ကပြောကြားတော်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့အပြင်မြန်မာပြည်သူလူထုအပေါ်အကြမ်းဖက်မှုတွေလှုပ်ဆောင်နေတာဟာအမေရိကန်တွက်တာမကနိုင်ငံတကာအတိုင်းအဝိုင်းရဲ့တာဝန်ဖြစ်ပြီးပြောင်းလဲမှုတွေဖြစ်ပေါ်လာဖို့ဝိုင်းဝန်းလှုပ်ဆောင်ကြရမယ်လို့အရှေ့တောင်အာရှ၄နိုင်ငံခီးစဉ်အတွင်းစင်ကူနိုင်ငံကိုရောက်ရှိချိန်မှာအွန်လိုင်းသတင်းစာရှင်းလင်းပွဲကနေလက်ထောက်နိုင်ငံသားရေးဝန်ကြီး Christenbrink ရဲ့ပြောကြားချက်ကိုကိုးကားပြီးစင်ကာပူက The Straits Times သတင်းစာမှာရေးသားထားပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်ဖို့နဲ့ဒီမိုကရေစီပြန်လည်ဖော်ဆောင်ရေးလက်ရှိအာဏာသိမ်းစစ်တပ်ကိုဖိအားတွေတိုးမြှင့်ပေးသွားဖို့လဲသူကအာဆီယံကောင်ဆောင်တွေနဲ့ဆွေးနွေးပြောဆိုခဲ့တယ်လို့ဆိုပါတယ်။ခီးစဉ်တွင် Christenbrink ဟာရှေ့တောင်အာရှနိုင်ငံကောင်ဆောင်တွေနဲ့တွေ့ဆုံရမှာမြန်မာစစ်အုပ်စုကိုပုံမိုဖိအားပေးဖို့ပြောခဲ့တယ်ဆိုပေမဲ့အသေးစိတ်ကိုတော့မသိရပါဘူး။
မြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုနောက်ပိုင်းဖြစ်ပေါ်တဲ့စစ်ကောင်စီရဲ့တပ်ဖြတ်မှုတချို့ကကြိုတင်ကြံစီပြုလုပ်တာဖြစ်တယ်လို့နိုင်ငံတကာလူခွင့်ဆောင်ကြီးရဲ့ဖွဲ့တစ်ခုကပြောလိုက်ပါတယ်။ဆက်အာဏာသိမ်းမှုဆန့်ကျင်ရေးဆန္ဒပြသူ65ဦးကိုစစ်ကောင်စီတပ်ဖွဲ့တွေကရန်ကုန်မြို့မှာမတ်လ14ရက်နေ့ကပြစ်ခတ်တပ်ဖြတ်ခဲ့မှုဟာကြိုတင်စီစဉ်ပြုမှလှုပ်ဆောင်ခဲ့တာဖြစ်ကြောင်း HRW လူခွင့်ဆောင်ကြီးရဲ့ဖွဲ့ကဒီဇင်ဘာလ2ရက်ကြာသပတေးနေ့ကအစီရင်ခံစာထုတ်ပြန်ပြီးတော့တာဝန်ရှိသူတွေကိုဥပဒေအရအပြစ်ပေးအရေးယူဖို့တောင်းဆိုထားပါတယ်။ဒီမိုကရေစီနှိကျရွေးကောက်တင်မြှောက်ထားတဲ့အရတားအစိုးရကိုဖြုတ်ချပြီးတော့စစ်တပ်ကဖေဖော်ဝါရီလ1ရက်နေ့မှာအာဏာသိမ်းယူလိုက်တဲ့အပေါ်ရန်ကုန်လှိုင်သာယာမြို့မှာဆန္ဒပြကန့်ကွက်ကြတဲ့သူတွေကိုစစ်ကောင်စီတပ်တွေကအသက်သေစေနိုင်တဲ့လက်နက်တွေသုံးပြီးတော့ပြစ်ခတ်တပ်ဖြတ်ခဲ့မှုဟာတမင်ရည်ရွယ်လှုပ်ဆောင်တာဖြစ်တယ်လို့ HRW ရဲ့အစီရင်ခံစာမှာပြောထားတာပါ။လိုက်တရာမြို့မှာဆန္ဒပြရင်နဲ့ပိတ်မိနေကြတဲ့သူတွေကိုရဲနဲ့စစ်တပ်ကပြစ်ခတ်ခဲ့တဲ့အတွက်ဆန္ဒပြပွဲမှာပါဝင်သူနဲ့အနီးအနားမှာရှိနေသူအနည်းဆုံး65ဦးသေဆုံးခဲ့ကြောင်းမြို့ရောက်အခြေစိုက် HRW ကပြောပါတယ်။လိုက်တရာမှာအကြမ်းဖက်မှုတွေဖြစ်တဲ့အတွက်ဆိုပြီးတော့စစ်ကောင်စီကအဲ့ဒီဒေသကိုစစ်အုပ်ချုပ်ရေးထုတ်ပြန်ခဲ့ပြီးတော့ဆန္ဒပြသူတွေဟာဆက်ယုံတွေကိုမီးရှို့တာမိသက်ကားတွေကိုသွာလာလို့မရအောင်လို့တားစီပိတ်ပင်တာတွေလှုပ်ဆောင်ခဲ့တဲ့စုပူအုံကြွသူတွေဖြစ်တယ်လို့စစ်ကောင်စီကဆိုပါတယ် HRW ကတော့ဒီစစ်ကောင်စီလုံခြုံရေးတပ်ဖွဲ့တွေရဲ့အဲ့ဒီလှုပ်ရက်ဟာလူသားမျိုးနွယ်ပေါ်မှာစန့်ကျင်တဲ့ရာဇဝဲမှုမြောက်ကြောင်း HRW မြန်မာနိုင်ငံဆိုင်ရာသုတေသီဒေါ်မန်နီမောင်ရဲ့ပြောကြားချက်ကို AB သတင်းမှာကိုးကားဖော်ပြထားတာပါဘယ်သူကပဲတနက်နေ့ပြစ်ခတ်တပ်ဖြတ်ခဲ့သည်ဖြစ်စေအဆုံးသတ်မှာတော့ထိပ်ပိုင်းကအမိန်ပေးသူတွေမှသာတာဝန်ရှိကြောင်းသူကပြောပါတယ
်မြန်မာနိုင်ငံပါဝင်ကဘာတဝမ်းပြည်ပခါတွေကြောင့်ရှေ့နှစ်မှာမကြုံစဘူးလူသားချင်းစာနာမှုဆိုင်ရာအရေးပေါ်အကူအညီတွေလိုအပ်မယ်လို့ကုလသမဂ္ဂကတတိပေးသွားပါတယ
် We estimate for 2022 that there will be 274 million
2020ခုနှစ်အတွင်းလူသားချင်းစာနာမှုအကူအညီလိုအပ်တဲ့အရေးအတွက်အား294သန်းအထိရှိမယ်လို့ကျွန်တော်တို့ခန့်မှန်းပါတယ်ဒါဟာ2021ခုနှစ်ကတည်းကစာရင်18ရာခိုင်နှုန်းတိုးလာတာဖြစ်ပြီးကမ္ဘာပေါ်ကစရုပ်ထလူဦးရေအများဆုံးနိုင်ငံရဲ့လူဦးရေနဲ့ညီမျှပါတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုပေးရေးဆိုင်ရာအကြီးအကဲမာတင်ဂရစ်ဖစ်ကဒီဇင်ဘာ1ရက်နေ့ကပြောဆိုသွားတာပါကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့အနေနဲ့လက်ရှိကမ္ဘာပေါ်ကဆင်းရဲဒုက္ခအကြောက်ဆုံးလူဦးရေ183သန်းကိုအကူအညီပေးနေပြီး2020ခုနှစ်အတွင်းအကူအညီတန်းပေါင်း41ဘီလီယံလိုအပ်တဲ့အကြောင်းလဲမာတင်ဂရစ်ဖစ်ကပြောပါတယ်လူသားတွေရဲ့တရာခိုင်နှုန်းဟာအိုးမဲ့အိမ်မဲ့ခိုးကိုရမဲ့တဲ့အခြေအနေရောက်နေပြီးစစ်နဲ့ပြည်ပခါတွေလုံခြုံမှုပြဿနာငံ့မှုရာသီဥတုဖောက်ပြန်ပြောင်းလဲမှုနဲ့ကိုရိုနာကပ်ဘေးဒဏ်ရင်ဆိုင်ရတဲ့အာဖဂန်နစ္စတန်အီသီယိုးပီးယားမြန်မာဆီးရီးယားယီမန်စတဲ့နိုင်ငံတွေမှာအကူအညီလိုအပ်နေတယ်လို့ပြောထားတာပါမြန်မာနိုင်ငံမှာဆိုရင်မျိုးပြလူဦးရေကြားဆင်းရဲမွဲတေသူရေတွက်ဟာတုံးစနီးပါးတိုးမဲ့အခြေအနေမှာရှိနေပြီးနိုင်ငံဦးရေရဲ့ထက်ဝက်နီးပါးဟာနောက်နှစ်မှာစည်ရဲမွေးတည်မှုခံစားရတဲ့တတ်မှတ်အခြေအနေအောက်ကိုတောင်ရောက်သွားမယ်လို့လည်းဆိုပါတယ်
။နိုင်ငံတော်အတိုင်းပင်ခံဒေါ်အောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုမြန်မာအာဏာသိမ်းစစ်ကောင်စီကအာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55နဲ့ထပ်ပြီးတော့တရားစွဲလိုက်ပါတယ်။ ဘဏ္ဍာငွေကြေးဆိုင်ရာစီမံစည်းကမ်းတွေနဲ့လုံထုံးလုံနည်းတွေကိုလိုက်နာမှုမရှိဘဲနဲ့ရဟတ်ရင်ဝယ်ယူငှားရန်ပြုပြင်ထိန်းသိမ်းမှုနိုင်ငံတော်ဘဏ္ဍာငွေကိုတုံးဆွဲခွင့်ပြုခဲ့တာကြောင့်အခုလိုမျိုးတရားစွဲဆိုရတာဖြစ်တယ်လို့စစ်ကောင်စီကနိုဝင်ဘာလ30ရက်နေ့ကသတင်းထုတ်ပြန်ခဲ့တာပါ။ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုရမုံငွေတွေကိုရည်ရွယ်ချက်အတိုင်းထိထိရောက်ရောက်အသုံးမပြုခဲ့တာကြောင့်နိုင်ငံတော်ဘဏ္ဍာငွေကြေးထိခိုက်ဆုံးရှုံးနေနိုင်ရတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဒီရဟတ်ရင်ဝယ်ယူခဲ့တဲ့ကိစ္စနဲ့ပတ်သက်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနဖျောက်စုဝန်ကြီးဟောင်းဒေါက်တာဝင်းမြတ်အေးကိုပုံမှန်55နဲ့ပြီးခဲ့တဲ့ဩဂုတ်လမှာတရားစွဲထားတာဖြစ်ပါတယ်။အခုဒီမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးပေါ်ပေါက်ချက်တွေနဲ့ဆက်ဆက်လို့ဒေါက်အောင်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကိုပါထပ်ပြီးတော့တရားစွဲလိုက်တာဖြစ်ပါတယ်။ပြမှုမြောက်ကြောင်းဆုံးဖြတ်ရင်ဒီပုံမကအမြင့်ဆုံးထောင်နဲ့15နှစ်ထိကြာခံရနိုင်ပါလေ
။မြန်မာနိုင်ငံနဲ့ပတ်သက်တဲ့တပတ်အတွင်းသတင်းစူးစီးတင်ပြချက်ကိုမအေးတန်တာကျော်နဲ့ကိုဝင်းခန့်မောင်တို့ကပူရဲတင်ဆက်သွားတာပါ။အဲအခုတခါမှာတော့ကမ္ဘာနိုင်ငံအများအပြားကိုလှင်းလင်းမှန်းမြန်ကူးစက်နေတဲ့ Omicron virus ပိုးသစ်အကြောင်းအပါအဝင်တပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုပြောပြပေးပါမယ်။ဒီလိုတပတ်အတွင်ထိတ်တန့်ရောက်မြန်မာသတင်းတွေကိုမအီတန်စင်ကပြောပြမှာပါနားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာ
ပြီးခဲ့တဲ့သတင်းဘက်ကဆက်ပြီးတော့တောင်အာဖရိကနိုင်ငံမှာစတင်တွေ့ရှိခဲ့တဲ့ Omicron မျိုးကွဲသစ်ကူးစက်ပြန့်နှံ့မှုတွေတားဆီးဟန်တားနိုင်ဖို့အတွက်ကမ္ဘာတစ်ဝှမ်းမှာရှိတဲ့နိုင်ငံပေါင်း55နိုင်ငံထက်မနည်းကခီးသွောလာမှုတွေကိုကန့်သတ်ထားတာပါ Omicron coronavirus ပိုးသစ်ဟာအစောပိုင်းပိုးတွေထပ်ပိုးပြီးတော့ကူးစက်မြန်သလားလက်ရှိကာကွယ်ဆေးတွေကဒီပိုးသစ်ကိုကာကွယ်ပေးနိုင်မလားဆိုတာတွေကိုရှင်းရှင်းလင်းလင်းမသိရသေးတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်ဒီလိုဘာမှသိချာမသိရသေးချိန်မှာအားလုံးကကောင်းစီတက်တာတကူရေတန့်ရှင်းဂျူးဆိုင်တာအပါဝင်ထိရောက်တဲ့ယောဂါကာကွယ်ရေးစည်းကမ်းတွေကိုမပြတ်လိုက်နာဆောင်ရွက်တဲ့ဆိုပြီးတော့လေ WHO အဖွဲ့ပြောခွင့်ရခရစ်ရှယ်လင်မီယာကဒီဇင်ဘာလတရနေ့သင်းစာရှင်းလင်းပွဲတွင်မှတိုက်တွန်းပြောဆိုသွားပါသည်ဒီတရက်ထဲမှာပဲ WHO ကအနာဂတ်ကမ္ဘာကြီးကယ်ယောဂါတားဆီးထိန်းချုပ်ရေးအတွက်နှင်းနေချီကြမြင့်မဲ့နိုင်ငံတကာသဘောတူညီချက်တရက်ကိုရေးဆွဲရေးလုပ်ငန်းစဉ်တရက်ကိုစတင်ခဲ့ပါသည်ဆူဇာလန်နိုင်ငံဂျနီဗာမြို့က WHO ကမ္ဘာ့ကျန်းမာရေးညီလာခံမှာ၃ရက်တာအထူးစည်းဝေးကျင်းပပြီးတော့သဘောတူညီချက်ရေးဆွဲဖို့အတည်ပြုလိုက်တာလည်းဖြစ်ပါတယ်။ Omicron COVID ပိုးသစ်ကူးစက်မှုနဲ့ရင်ဆိုင်နေရချိန်မှာပဲအတူတကွကမ္ဘာကြီးလို့အဓိပ္ပာယ်ရတဲ့ The World Together အစီအစဉ်ကို WHO ကစတင်လိုက်တာပါ။မြောက်ကိုရီးယားရဲ့စီးရီးချင်းချမှုတိုးလာနေတာကိုထိထိရရောက်ကင်တွယ်နိုင်ဖို့အတွက်စီးရီးစီစဉ်တည်တည့်ရဲ့ချမှတ်နိုင်ရေးအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေကဒီသင်းပတ်တွင်မှပြင်ဆင်နေကြပါသည်။မြောက်ကိုရီးယားဘက်ကရန်လိုတိုက်ခိုက်လာနိုင်တဲ့အခြေအနေတွေနဲ့ပတ်သက်လို့လွန်ခဲ့တဲ့ဆယ်စုနှစ်တစ်စုလောက်ကရေးဆွဲခဲ့တဲ့လက်ရှိမဟာဗျူဟာတွေဟာမြောက်ကိုရီးယားဘက်ကနောက်ပိုင်းစီးရီးအင်အားတိုးချဲ့မှုနဲ့ရန်လိုမှုတွေတိုးလာတဲ့အပေါ်ထည့်သွင်းမတွက်ထားတာကြောင့်အခုစီစဉ်တဲ့အစားထိုးမှဖြစ်တယ်ဆိုပြီးတော့အမည်မဖော်လိုတဲ့အမေရိကန်ကာကွယ်ရေးဌာနအကြီးတဲ့အရာရှိတချို့ကပြောပါသေး။ဒါကမှန်ကန်တဲ့လှုပ်ဆောင်မှုဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးနဲ့တောင်ကိုရီးယားအစိုးရရာရှိတွေတွေ့ဆုံတဲ့အစည်းအဝေးအတွင်းမှာဆိုးမျိုးတော်ကိုသွားနေတဲ့လမ်းခီမှာလိုက်ပါသွားတဲ့ကာကွယ်ရေးဆိုင်ရာအကြီးတဲ့အရာရှိတယောက်ကသတင်းထုတ်တွေကိုပြောခဲ့ပါသေး။မြောက်ကိုရီးယားဘက်ကစီးရေးစွန့်အင်တိုးမြင့်လှုပ်ဆောင်လာတာကြောင့်ပြီးခဲ့တဲ့နှစ်နည်းငယ်အတွင်းမှာမဟာဗျူဟာကျကင်တွယ်ရမယ့်အခြေအနေတွေပြောင်းလာခဲ့တယ်လို့အဲ့ဒီအရာရှိကပြောပါသေး။အခုစီစဉ်တဲ့ရေးဆွဲမဲ့လုပ်ငန်းစဉ်ဟာကျဲပြန့်ပြီးတော့အင်အားအပြင်းထန်စိုက်ထုတ်ရမယ့်လုပ်ငန်းစဉ်ဖြစ်တာကြောင့်ဘယ်တော့အပြီးသက်ရေးဆွဲမလဲဆိုတာကိုတော့ရက်တိကျသတ်မှတ်မထားသေးတဲ့အကြောင်းပြောပါသေး။ Pacific သမုဒ္ဒရာတွေကဂျပန်နိုင်ငံနားကကူရင်ကျိုးစုရဲ့ဝေးလံခေါင်းဖျားတဲ့အပိုင်းမှာရုရှားက Bastion ကမ်းခြေမစ်ဆိုင်းဒုံးခွင်စနစ်ကိုချမှတ်တပ်ဆင်ထားတဲ့အကြောင်းရုရှားကာကွယ်ဝင်ကြီးဌာနပိုင်းရုပ်သံလိုက် Svetlana ကဒီဇင်ဘာ2ရက်နေ့မှာကြေညာခဲ့ပါသေး။ရုရှားအခြေချထားတဲ့ကူရင်ကျိုးနွေရဲ့တောင်ပိုင်းကိုဂျပန်နိုင်ငံကသူတို့ရဲ့မြောက်ပိုင်းပိုင်နယ်တွေလို့အတိအမှတ်ပြုထားတာပါ။ဒုတိယကမ္ဘာစစ်ပြီးဆုံးချိန်မှာဂျပန်လက်ထက်ကနေပြီးတော့ဒီကျိုးစုတွေကိုရုရှားတပ်တွေကသိမ်းပိုက်လိုက်ပြီးတော့အခြေချထားခဲ့ရလေဖြစ်ပါသေး။ဒီလိုပိုင်ဆိုင်မှုငြင်းပွားမှုတွေရှိနေတာကြောင့်ရုရှားနဲ့ဂျပန်နိုင်ငံကြားတရားဝင်ငြိမ်းချမ်းရေးသဘောတူညီချက်မှာလက်မှတ်ရေးထိုးနိုင်ခြင်းမရှိတာဖြစ်ပါသေး။ဒီကျွန်းစုရဲ့ဘိုးပိုင်းကဝေးလံခေါင်ဖျားတဲ့မတူရာကျွန်းကိုအသုံးပြုပြီးတော့ပစ္စည်းတွေနဲ့တက်တွေကိုချထားဖို့တင်မောကြီးတွေကန့်ကွက်ခဲ့တယ်ဆိုပြီးတော့ရုရှားကာကွယ်ဝင်ကြီးဌာနပိုင်းစဗက်စတာရုပ်တံလိုင်းကကြေညာသွားပါလိမ့်။ဒီကျွန်းစုတွေမှာရုရှားရဲ့စီးရေးပိုင်းအားကောင်းအောင်လှုပ်ဆောင်နေတာဆိုပြီးတော့လေရုရှားကာကွယ်ဝင်ကြီးဌာနကဩဂတ်စ်လကကြေညာခဲ့ပါလိမ့်။အမေရိကန်ဩစတြေးလျကနေဒါဂျာမနီနဲ့ဂျပန်နိုင်ငံတွေကရည်တဲ့တွေဂျပန်တောင်ဘက်ကမ်းလွန်ဖိလစ်ပိုင်ပင်လယ်ထဲမှာဆေးရကြပူတွဲစီးရီးလေးချက်မှုတွေဒီသင်းဘက်အစောပိုင်းမှာပြီးဆုံးသွားခဲ့ပါတယ်
အင်ဒိုပစိဖိတ်ဒေသမှာတရုတ်နိုင်ငံရဲ့ချင်းချောင်းမှုကြောင့်စီးရီးလေးကျင့်မှုတွေရဲ့အရေးပါမှုပို့ပြီးတော့မြန်မာလာတယ်လို့လေ့လာသူတွေကမြန်မာတယ် Annual X 2021လို့နာမည်ပေးထားတဲ့ရေတပ်စီးရီးလေးကျင့်မှုကိုဂျပန်ကာကွယ်ရေးရေတပ်ဖွဲ့ကကမခတာပြပြီးတော့စီစဉ်တာပါရေချောင်းကြားဖြတ်တာစီးရီးဆိုင်ရာလုံဆောင်ချက်တွေအပါအဝင်ရေတပ်လုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်မှုရဲ့အရေးပါပုံကိုတရုတ်ပေါ်တဲ့ဆယ်ရက်ကြာဒီစီးရီးလေးကျင့်မှုမှာနိုင်ငံ၅နိုင်ငံကစစ်တင်မော်စုစုပေါင်း34စီးလေးပါဝင်ပါတယ်ထိုင်ဝမ်ကျွန်းပေါ်မှာတရုတ်ရဲ့ PR ပို့တိုးလာရတာကဂျပန်အတွက်ရောအမေရိကန်အတွက်ပါစိုးရင်စရာဖြစ်နေတာပါတောင်တရုတ်ပြည်နယ်ထဲမှာချထားတဲ့အမေရိကန်ရေတပ်ကြောင့်နားလည်မှုလွဲတာတွေဆုံးဖြတ်ချက်လွဲချော်တာတွေနဲ့ပြည်နယ်ထဲမှာမတော်တဆမှုဖြစ်လာစေမဲ့ဒေသတွင်းလုံခြုံရေးဆိုင်ရာအန္တရာယ်တွေပို့တိုးလာစေတယ်လို့ဒီနေ့အစောပိုင်းမှာတရုတ်ကဆွဆွဲခဲ့ပါတယ်တရုတ်နဲ့အမေရိကန်နိုင်ငံကြားမဟာဗျူဟာပိုင်းပြိုင်ဆိုင်ရာဒေသတစ်ခုဖြစ်တဲ့တောင်တရုတ်ပြည်နယ်တစ်ခုလုံးကိုတရုတ်ကသူ့ပိုင်းအဖြစ်ကြီးညာထားတဲ့ပုံမှာလေအမေရိကန်ကအသိမှတ်မပြုပါဘူးမေဂန်ပြောင်စုရဲ့အလုပ်အများဆုံးအားလည်းရရာဒီမှာကြုံတွေ့နေရတဲ့ကုန်စည်ပို့ဆောင်ရဲ့ခက်ခဲတွေနဲ့ပတ်သက်ပြီးတော့ဒီသတင်းမှအစောပိုင်းမှာသမ္မတဂျိုးဘိုင်ဒန်အင်ပြီးတော့မှအဓိကကုန်စည်လက်ကားရောင်းဝယ်ရေးကုမ္ပဏီကြီးကဲတွေနဲ့တွေ့ဆုံခဲ့ပါတယ်။နိုင်ငံတော်အဓိကစားတောက်ခွန်ရောင်းဆိုင်ကြီးပြီးအွန်လိုင်းအရောင်းဆိုင်တွေခလီကစားစရာတွေနဲ့လက်ရှိပစ္စည်းရောင်းဝယ်တဲ့ဆိုင်ကြီးတွေမှာအကြီးကဲတွေကိုသမ္မတဂျိုးဘိုင်ဒန်ကတွေ့ဆုံဆွေးနွေးခဲ့တာပါ။မေဂန်ပြောင်စုရဲ့ကုန်ပစ္စည်းရောင်းဝယ်မှုအများဆုံးအားလည်းရရာဒီမှာစိတ်ကန်းတွေမှာအလုပ်ကျွေးတွေပြနေပြီးတော့ကုန်စည်ဖြန့်ဖြူးတဲ့ထရက်ကားတွေလည်းမလုံမလောက်ဖြစ်နေတာပို့ဆောင်ရင်းအခက်အခဲတွေရင်ဆိုင်နေရတာကိုသမ္မတဂျိုးဘိုင်ဒန်အစိုးရကစူးစမ်းပြီးတော့ဖြေရှင်းနေရလေဖြစ်ပါရဲ့ရှင်
။ VOA အမေရိကန်အသံရဲ့အသံလွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်အသံလွှင့်ပေးနေပါတယ်။လိုင်းတို31မီတာတိကမှာခင်ဗျာလိုင်းတို32.49ဒုကနေတိုက်ရိုက်ဖမ်းယူနှาศင်နိုင်ပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုမတ်တိန်ကြီးထိုက်ကပြောပြပေးပါခင်ဗျာ။
ရုရှားနဲ့ယူကရိန်းရဲ့ဆက်တရှောက်ကင်းမာလာတဲ့အရေးနဲ့ပတ်သက်ပြီးအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့အင်ကာနေမှာဆွေးနွေးကြဖို့ရှိပါတယ်။ယူကရိန်းနဲ့နေဆက်မှာရုရှားဘက်ကတပ်ဖွဲ့တွေဖြစ်တင်းနေမှုကိုကျူးကျော်တိုက်ခိုက်လာနိုင်ခြင်းရှိတဲ့လက္ခဏာအဖြစ်အနောက်နိုင်ငံတွေကရှုမြင်တာဖြစ်ပါတယ်။ဆွေးနွေးပွဲနဲ့ပတ်သက်လို့ရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့က Interfax သတင်းအေဂျင်စီကိုစနေနေ့မှာအတည်ပြုပါတယ်။အင်ကာနေညနေပိုင်းမှာဆွေးနွေးပွဲလုပ်မှာဖြစ်ကြောင်းလည်းသူကပြောပါတယ်ရှင်။အတန်းထက်ငါးဆမြန်တဲ့ hypersonic လက်နဲ့ဆန်းသတ်မှုအပါအဝင်မကြသေးခင်ကတရုတ်နဲ့စစ်ဖက်ဆိုင်ရာအစ်မြင့်နီးပညာတွေဟာစိုးရိမ်စရာဖြစ်လက်ခံပေမဲ့အမေရိကန်ကိုချင်းချောက်ဖို့နဲ့ကြောက်ရွံ့အောင်လုပ်ဖို့ရည်ရွယ်တယ်ဆိုရင်တော့အောင်မြင်မှာမဟုတ်ဘူးလို့အမေရိကန်ကာကွယ်ဝင်ကြီး Lloyd Austin ကပြောဆိုလိုက်ပါတယ်။ကမ္ဘာမှာကြုံတွေ့နေရတဲ့အခက်အခဲဆုံးပြဿနာတွေအတွက်အလွယ်တကူဖြေရှင်းချက်တွေနဲ့မကြေမချမ်းဖြစ်နေတဲ့ပြည်သူတွေကိုဆွဲဆောင်နေကြတဲ့အများကြီးနိုင်ငံရေးသမားတွေကြောင့်ဥရောပနဲ့ကမ္ဘာတစ်လွှာဒီမိုကရေစီအပေါ်ချင်းချမှုဖြစ်စေတယ်လို့ကက်သလစ်သာသနာပိုင်ပိုယဟန်မင်းကြီးဖရန်စစ်ကစနေနေ့မှာတည်ပြပါတယ်။ဒီကနေ့အခြေအနေတွေကိုအလေးထားရမှာဖြစ်ကြောင်းဥရောပမှာတည်းမဟုတ်တော့ပါဘူးတဲ့ဒီမိုကရေစီကဆုတ်ယုတ်လာတာကိုမျက်မြင်တွေ့နေရပါပြီလို့ပိုယဟန်မင်းကြီးကစနေနေ့မင်ကိုမှာထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်။ချင်းပြည်နယ်ကံပလက်မြို့စာတင်ကျောင်းမှာစနေနေ့ကစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးအဖွဲ့ CDF တို့ကြားတိုက်ပွဲဖြစ်ပါတယ်။ဒီဇင်ဘာလ4ရက်နေ့မနက်ပိုင်းပြစ်ခတ်တိုက်ခိုက်မှုမှာစစ်ကောင်စီဘက်က2ဦးသေဆုံးပြီးဒီဇင်ဘာ3ရက်နေ့ပြစ်ခတ်တိုက်ခိုက်မှုမှာတော့စစ်ကောင်စီဘက်က2ဦးကြာဆုံးဒဏ်ရာရတယ်လို့ CDF ဘက်ကပြောပေမဲ့လည်းစစ်ကောင်စီဘက်ကတော့ထိခိုက်ဒဏ်ရာရမှုမရှိဘူးလို့ညင်းဆိုထားပါတယ်ရှင်
။ VOA American တန်ရဲ့ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်မှုကကိုညာဝင်းအောင်ဖြစ်ပြီးအတန်လွှင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ဇီနက်အဒရာမန်တို့ဖြစ်ပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။မြန်မာနိုင်ငံသူနိုင်ငံသားအလုံးကျန်းမာပေးကင်းကြပါစေ။ဒီမနေ့ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ32.49ဒုကနေလည်းနားဆင်နိုင်ပါတယ်။ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ။
This program has come to you from the Voice of America, Washington.